Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေ2023ခုနှစ်မေလ15ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိရိုးရီမြန်မာပိုင်းအစည်းအဝေးတွေကိုလိုင်းထိုမီတာ24 40 51နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။အခုမနက်ခင်းအစည်းအဝေးတွေကိုကျွန်တော်တမောင်တန်းကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်ကတော့တန်းညူပါဒီနေ့မနေ့အကြီးညာပြည့်မဲ့သတင်းတွေထဲမှာတော့အင်အားပြင်းထန်တဲ့မူခမုံတိုင်းဟာရခိုင်ပြည်နယ်စစ်တပ်မျိုးထပ်ပိုင်းမှာကုန်းတွင်ဝင်ရောက်ပြီးတော့ကုန်းတွင်ပိုင်းမုံတိုင်းဖြစ်နေဆက်ရှိနေဦးမယ်ဆိုပေမဲ့အတန်ငယ်တော့အပြော့သွားနိုင်တယ်ဆိုပြီးတော့မူလဝတ္တတိုင်းတိုင်းလီလာကြီးဌာနတွေကထုတ်ပြန်ပါတယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီထိုင်းနိုင်ငံထူးထူးရွေးကောက်ပွဲအစောပိုင်းမဲရီတွေ့မှုတွေရဆိုရင်တော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကအုပ်ဆောင်နေပြီးတော့ထိုင်းလူငယ်တွေကြာရည်ပန်းစားနေတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ်ခင်ဗျာဒီသတင်းတွေကိုဥတမောင်တန်းနဲ့တူကြီးညာပြသဖို့ရှိပါတယ
်ဟုတ်ကဲ့ကိုသားကျွန်းရေဒီကနေ့မကြခင်ကြားကြတော့မဲ့သတင်းအစီရင်ခံချက်နဲ့အစီရင်ခံချက်နဲ့အစီအစဉ်တွေထဲမှာတော့
ရရှိတဲ့သတင်းအချက်အလက်တွေရတော့ဖြစ်ပြီးမှအများဆုံးတွေတိုင်လုံးမှာ130ကျော်လောက်ရှိတာဟုတ်ကဲ့အနည်းပတ်ဝန်းကျင်မှာရှိတဲ့ဒီတောက်ကြီးတွေပါပဲ
အခုကြားခဲ့ရတာကတော့မောခမုံတိုင်းသတင်းမှာအပြည့်အစုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမ်းမှာတိုင်ပြီးမှကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုအရေးဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တို့ကတင်ပြပေးကြမှာပါ
အင်အားပြင်းထန်တဲ့မူခမုံတိုင်းဟာရခိုင်ပြည်နယ်စစ်တွေမြို့ထပ်ပိုင်းမှာကုန်းတွင်ဝင်ရောက်ပြီးတော့ကုန်းတွင်ပိုင်းမုံတိုင်းဖြစ်နေဆက်ရှိနေဦးမယ်ဆိုပေမဲ့အတန်ငယ်အားပြော့သွားနိုင်တယ်လို့မူလဝတ္တတိုင်းတာလေးလာရေးဌာနတွေကထုတ်ပြန်ကြပါရတယ်။ကုန်းတွင်ဝင်ရောက်ချိန်မှာလေတိုက်နှုတ်တနားယူကိုမိုင်120အထက်မှာရှိနေတဲ့မူခဆိုက်ကလုန်းမုံတိုင်းကြောင့်စစ်တွေမြို့မှာအပျက်စီးတွေရှိခဲ့တယ်လို့ပင်လယ်နဲ့နီးစပ်တဲ့အပိုင်းတွေမှာလည်းပင်လယ်ရေဝင်ရောက်မှုတွေရှိခဲ့တယ်လို့ဒေသခံတွေပြောအရသိရပါရတယ်။ဆက်သွယ်ရေးတာဝါတိုင်တွေကျိုးပြမှုကြောင့်ဖုန်းဆက်သွယ်မှုတွေလည်းအခက်အခဲဖြစ်နေပါရတယ်။ကရတမကရဲ့အူချလူသားချင်းစာနာကူညီမှုညီနိုင်ရေးယုံထုတ်ပြန်ချက်အရဆိုရင်တော့မူခမုန်တိုင်းဟာတနအီကိုမိုင်150ဝန်းကျင်နှုန်းနဲ့မေလ14ရက်နေ့ကဘင်္ဂလားဒေ့ရှ်ကောက်ကစ်ဘဇားနဲ့မြန်မာနိုင်ငံကြောက်ဖြူမြို့နယ်အကြားမှာကုန်းတွင်းပိုင်းဝင်ရောက်ခဲ့ပြီးတော့ဒါဟာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့မှတ်တမ်းပြုရမယ်လို့ဆိုပါတယ်အထူးသဖြင့်ဒီစစ်တွေမြို့ဝင်းကျင်နဲ့ရခိုင်ပြည်နယ်တွင်းမြေနေပိုင်းတွေမှာမိုးသက်ထန်ပြီးတော့ပြင်းထန်တဲ့လှိုင်းလုံးတွေနဲ့ရေကြီးမှုတွေဖြစ်ခဲ့တယ်လို့လည်းဖော်ပြပါတယ်ပျက်စီးမှုတွေကြီးကြီးမားမားရှိခဲ့တယ်လို့သတင်းတွေရရှိပေမဲ့ဆက်သွယ်ရေးစနစ်တွေပြိုက်တောက်နေမှုကြောင့်ထိခိုက်ပျက်စီးမှုအသေးစိတ်ကိုကောက်ယူလို့မရသေးဘူးလို့ဆိုပါတယ်။အိန္ဒိယမူလဝတ္ထဌာနရဲ့ခန့်မှန်းချက်အရတော့မုံတိုင်းဟာကုန်းတွင်းပိုင်းကိုဝင်ရောက်ပြီးတဲ့နောက်အားပြော့ခဲ့တယ်လို့သိရပါတယ်။မုံတိုင်းဟာရခိုင်ပြည်နယ်ကံအိုရန်ကိုဝင်ရောက်ရိုက်ခတ်ခဲ့တာကြောင့်မုံတိုင်းဆက်ကွင်းဟာမကွေးတိုင်းအထက်ပိုင်း၊စကိုင်းတိုင်းအောက်ပိုင်းနဲ့မန္တလေးတိုင်းနေရာအချို့ကိုတက်ရောက်မှုရှိလိမ့်မယ်လို့လည်းမူဆလပညာရှင်တွေမူလဝတ္ထဌာနတွေကတွက်ဆထားကြပါတယ်ခင်ဗျာ။
မုခဆိုင်ကလုံးမုံတိုင်းရဲ့မုံတိုင်းဆက်ခွင်းနဲ့ညှိသွားတဲ့ဒုက္ခသည်စခန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာအင်ဂျီ300လောက်ဖြည့်ဆည်းသွားခဲ့တယ်လို့နိုင်ငံတကာကြက်ချီဒီအဖွဲ့ကပြောကြပါတယ
် In the Cox's Bazar camps where 1 million Rohingya populations are living the impact is less particularly around
300လောက်မှာရလာတဲ့ကနဦးအစင်ခံချက်တွေအရဒုက္ခသည်တသန်းရှိနေတဲ့ Cox's Bazar ဒုက္ခသည်စခန်းကိုထိတာကနည်းပါတယ်လူ1900လောက်အပေါ်ပဲတက်ရောက်မှုရှိပြီးအင်ဂျီ300လောက်ထိခိုက်သွားခဲ့ပါတယ်လို့ IFRC ခေါ်တိုင်းကတကကြက်ချင်ကြီးအဖွဲ့အကွဲကောင်းဆောင် Rushikesh Harichandan ကပြောတော့ခဲ့တာပါစခန်းရဲ့ရေပေးဝေစနစ်တချို့ကိုတော့ထိခိုက်ခဲ့တယ်လို့ IFRC ကဆိုပါတယ်မြန်မာနိုင်ငံဘက်မှာတော့ဖုန်ကြီးကျောင်းတွေဖျားစေတီနဲ့ကျောင်းတွေမှာလူတွေခုန်လုံခဲ့ရပြီးအဆောက်အဦအမိုးတချို့ပျက်စီးကလူအနည်းဆုံး3ယောက်သေဆုံးခဲ့ရတယ်လို့သတင်းတွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ Cox's Bazar မြို့သူမြို့သားတွေနဲ့ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေကိုစိတ်ချရနေရတွေကိုရွှေ့ပေးခဲ့ပြီးကုလသမဂ္ဂနဲ့တခြားစေတနာဝန်ထမ်းအဖွဲ့တွေကစာနာရိက္ခာ6ချမ်းတွေကိုကြိုတင်ချထားပေးခဲ့ပါတယ်။ရေဒီယိုစစ်ဘက်ဆိုင်ရာအဖွဲ့တွေကိုလည်းလူနာတင်ကားဒါဇင်ချီပြီးပြင်ဆင်ထားခဲ့တာပါ။ဘင်္ဂလားဒေ့ရှ်ရေတပ်ကလည်းကယ်ဆယ်ရေးလုပ်ငန်းတွေအတွက်သင်္ဘော20ဇင်ကန်းကြီးစောက်လေယာဉ်တွေနဲ့ရဟယင်တွေကိုအသင့်ပြင်ထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မုံတိုင်းကမြန်မာဘက်ကိုဥတီသွားခဲ့တဲ့အတွက်အဲ့ဒီလိုရွှေ့ပေးခဲ့သူတွေကတော့ကိုနေထိုင်ရာနေရာကိုပြန်သွားကြပြီလို့ AB သတင်းကပြောပါတယ်ခင်ဗျာ
တနင်္လာနေ့တုန်းကကျင်းပခဲ့တဲ့ထိုင်းနိုင်ငံရဲ့အထူးထူးရွေးကောက်ပွဲဒီအစောပိုင်းမဲရီတွေ့မှုတွေရဆိုတော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကဥဆောင်နေပြီးတော့ထိုင်းလူငယ်တွေကြားမှာရည်ပန်းစားတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ် 2014ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတော့ဝန်ကြီးချုပ်ပရယုတ်ချန်ဝူချာကိုနှစ်အုပ်ချုပ်ခဲ့ပြီးတဲ့နောက်အခုဒီချိန်ကျင်းပတဲ့ရွေးကောက်ပွဲဟာဒီမိုကရေစီဆန်းသပ်မှုအဖြစ်ရောထိုင်းနိုင်ငံ၏အလှည့်ပြောင်းအတွက်ပါရည်ပါတဲ့ရွေးကောက်ပွဲဖြစ်နေလိလသူတွေကသတ်မှတ်ကြပါတယ်။မဲတာရနေတဲ့ပွေထိုင်းပါတီရဲ့ဝန်ကြီးချုပ်လောင်းအဖြစ်ယာထားခံရသူလည်းဖြစ်တဲ့နောက်ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့အသီးမီးအငယ်ဆုံးလည်းဖြစ်သူကတော့မဲရလတ်ပေါ်မှာသတိကြီးကြီးထားပြောဆိုပြီးတော့မနေ့ပြန်တရားဝင်ရလတ်ကိုဒီကနေ့တရားဝင်ရလတ်ကိုစောင့်ကြည့်ဖို့အတွက်သူ့ရဲ့ထောက်ခံသူတွေကိုမနေ့ကပြောခဲ့ပါတယ်။လက်တော်မဲကြီးတွက်မှုတွေအရဒုတိယအများစုနိုင်ထားတဲ့ Move Forward Party ကနောက်ဆုံးရလဒ်မှာမဲအများစုရရင်တော့ညွန်မောင်းအစိုးရဖွဲ့နိုင်ခွင့်ရှိတယ်လို့ပွေထိုင်းပါတီရဲ့နောက်ခေါင်းဆောင်တူကပြောပါတယ်။အမှတ်တရ900ရှိတဲ့အောက်လွှတ်တော်နေရာတွေမှာလက်ရှိအဖြစ်တော့ပွေထိုင်းပါတီကအများစုနဲ့ဥဆောင်နေပါတယ်။လက်ရှိဝန်ကြီးချုပ်ပရယုတ်ချောင်းဝချပါတီကတော့အတော်လေးကိုပြတ်ပြီးတော့ကျန်ခဲ့ပါတယ်။ဒီပုံစံရဆိုရင်တော့ထိုင်းနိုင်ငံမှာစစ်တပ်ကြီးစိုးမှုကိုဆန့်ကျင်တဲ့ပွေထိုင်းပါတီနဲ့ Move Forward Party လို့ပေါင်းပြီးတော့ညွန်မောင်းအစိုးရတရားဖွဲ့ရမယ့်အနေအထားဖြစ်တယ်လို့Move Forward Party ရဲ့ခေါင်းဆောင်တူကပြောပါတယ်ပွေထိုင်းပါတီကတော့ရခိုင်အာဏာသိမ်းခါနဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့အဆက်အနွယ်တွေဖြစ်တယ်လို့ Move Forward Party ကတော့အလုံးမင်းရှေးဥဆွဲဆံမှုကိုစိန်ခေါ်ပြီးတော့တိုးတက်တဲ့အမြင်ယူဆတွေကြောင့်ထိုင်းလူငယ်တွေကြားမှာလူကြိုက်များနေပါတယ်ဝန်ကြီးချုပ်ရာထူးကိုတော့အထက်နဲ့အောက်လွှတ်တော်ပေါင်းပြီးတော့ဇူလိုင်လမှာရွေးချယ်ကြားမှာပါဝန်ကြီးချုပ်ဖြစ်လာဖို့အတွက်အထက်အောက်လွှတ်တော်နှစ်ရက်ရဲ့မဲ386မဲအနည်းဆုံးရရှိရမှာဖြစ်တာမို့လို့ပါတီတစ်ခုတည်းမဲနေရာနဲ့တော့ရွေးချယ်နိုင်ဖို့အလားအလာမရှိပါဘူးခင်ဗျာ
တူရကီနိုင်ငံမှာမဲယုံတွေကိုတရင်းငွေနေကပိတ်လိုက်ပြီဖြစ်ပါတယ်အတိုက်ခံတပ်ပရာလောက်ရဲ့စိန်ခေါ်ချက်ကအားကောင်းလာတာကြောင့်လက်ရှိတပ်ပရာရီဆက်တရက်အာဒိုဂေတဲ့ခေါင်းဆောင်မှုဆက်မလားပြောမလားပြောမရနိုင်တဲ့အခြေအနေဖြစ်နေပါတယ်ဒီမိုကရေစီစနစ်အောက်မှာရှိတဲ့အစိုးရအာဏာဆက်ကိုချိန်ကြီးတဲ့စနစ်တွေအာဒိုဂေလက်ထက်မှာပြက်ပြားလာခဲ့တာကြောင့်အတိုက်ခံခေါင်းဆောင်ကမဲကလီဒါရိုဂလူးကတူရကီကိုဒီမိုကရေစီလမ်းပေါ်ပြန်တင်မယ်လို့ခရီးပေးမဲဆွဲခဲ့တာပါပဲတပရာလောင်းကမှမဲဆူဆူပေါင်းရဲ့၅၀ခိုင်နှုန်းကိုမရဘူးဆိုရင်မေလ28မှာမဲအများဆုံးရသူက၂ယောက်ပဲပြန်ရတဲ့တကြော့ပြန်ရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ်။တပရာရွေးကောက်ပွဲနဲ့အတူလွတ်တော်အမှတ်နေရာ6အတွက်လည်းရွေးကောက်ပွဲတွေကိုလည်းတပြိုင်တည်းကျင်းပခဲ့တာဖြစ်ပါတယ်။တပရာအာဒိုဂန်အောက်မှာလွတ်တော်ရဲ့လုတ်ပိုင်ခွင့်အာဏာကကျသွားခဲ့ရပါတယ်။အတိုက်ခံတွေကတော့သူတို့တော့တပရာနေရာရောလွတ်တော်ပါအနိုင်ရခဲ့ရင်ပါလီမန်ဒီမိုကရေစီစနစ်ကိုပြန်သွားမယ်လို့ဂတိကပွေပြုထားကြပါတယ်။ရွေးကောက်ပွဲမတိုင်မီလူထုသဘောထားစစ်တမ်းတွေမှာတော့အသက်84နှစ်အရွယ်အတိုက်ခံတပ်ပရာလောင်းကီလစ်ဒါရိုဂလူးကအသက်69နှစ်အရွယ်အာဒိုဂန်ကိုရာခိုင်နှုန်းအနည်းငယ်မြနဲ့ဥဆောင်နေခဲ့တာပါမဲတွေကိုစတင်ရွေးတဲ့နေပြီဖြစ်ပေမဲ့တူရကီရွေးကောက်ပွဲဒလိဥပဒေအရတပိုင်းတစရရှိတဲ့ရွေးကောက်ပွဲရလဒ်တွေကိုသတင်းဌာနတွေကရေးလို့မရဘူးပါဘူးခင်ဗျာ
American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.3 MHz 540 kHz 8433 MHz 551 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တရဲ့တင်းလာနေမနက်ပဲနိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်နေပါတယ်ခင်ဗျာယူကရိန်းဘက်ကပြင်ဆင်နေတဲ့နှွေးဦးတံပြန်ထိုးစစ်ဟာရုရှားပိုင်နက်ကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ရုရှားကသိမ်းယူထားတဲ့နေမြေတွေလွတ်မြောက်အောင်ဆောင်ရွက်ဖို့ဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီးကဂျမန်ဝန်ကြီးချုပ်နဲ့တွေ့လို့တဲ့ပူးတဲ့သတင်းစာရှင်းလင်းပွဲအတွက်မှပြောပါတယ်။ယူကရိန်းကိုရုရှားချုပ်ချော်ပြီးကြတဲ့ကဆိုရင်ဂျာမနီကိုပထမဆုံးချိန်လာရောက်တဲ့ယူကရိန်းသမ္မတကိုဂျပန်ဝန်ကြီးချုပ်ကကြိုဆိုပါတယ်။ရုရှားချုပ်ချော်စစ်ကိုတံပြန်ဖို့နဲ့ဒီစစ်ကြောင်ကြေမွားသွားတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အတွက်ယူကရိန်းသမ္မတဟာဂျပန်ခေါင်းဆောင်တွေနဲ့ဆွေးနွေးခဲ့ပါတယ်။ယူကရိန်းဘက်ကလိုအပ်တဲ့ဂျာမန်ကထောက်ခံကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကကတိပေးပါတယ်။ယူကရိန်းဟာရုရှားနဲ့ညီညာရေးဆွေးနွေးလာတဲ့အခါမှာအသာစီးရအောင်သဘောနဲ့ရုရှားနိုင်ငံတွင်းကနေမျိုးတချို့ကိုသိမ်းယူဖို့ယူကရိန်းသမ္မတကစဉ်းစားနေတယ်ဆိုပြီးတော့ပေါက်ကြားလာတဲ့အမေရိကန်ထောက်လှမ်းရေးအချက်အလက်တွေကိုကူကားပြီးတော့ Washington Post သတင်းစာကြီးကရေးခဲ့ပါတယ်။သူတို့ပြီးတဲ့အကူအညီလက်နက်တွေနဲ့ရုရှားကိုတိုက်ခိုက်တာမလုပ်ရဘူးဆိုပြီးတော့အနောက်နိုင်ငံဆူရတွေကချွင်းချက်ထားပြီးတော့ယူကရိန်းကိုကူညီခဲ့ကြတာပါဒီသတင်းပေါ်မှာခြေခံပြီးတော့သတင်းတောက်ကမေးမြန်းချက်ကိုဒီရုရှားပိုင်နက်ကိုတိုက်ခိုက်ဖို့လုပ်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကခြေပခဲ့တာပါယူကရိန်းသမ္မတဟာသတင်းကတနင်္ဂနွေနေ့ညနေပိုင်းမှာတော့ပြင်သစ်နိုင်ငံကိုရုတ်တရက်ရောက်ရှိပါတယ်လေဆိပ်မှာပဲပြင်သစ်ဝန်ကြီးချုပ်နဲ့နိုင်ငံရေးဝန်ကြီးတို့ကသမ္မတဇယ်လန်စကီကိုကြိုဆိုခဲ့ကြပါတယ်ပြင်သစ်သမ္မတမက်ခရွန်နဲ့ညစာဆိုင်နဲ့ခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့ရှိတယ်လို့ပြင်သစ်သမ္မတရုံးကထုတ်ပြန်ပါတယ်ပြည်သက်ဟာယူကရိန်းကိုလေကြောင်းရန်ကာကွယ်စနစ်နောက်အပေါ်စားတင့်ကားတွေနဲ့လက်နက်အကူအညီအတော်များများထောက်ပံ့ကူညီထားပါတယ်ခင်ဗျာ
။နေဇာဖြတ်ကျော်ဝင်ရောက်ခွင့်စည်းမျဉ်းတွေကိုပြောင်းလိုက်ပြီးတဲ့နောက်မက္ကဆီကိုကနေအမေရိကန်နိုင်ငံထဲဝင်ရောက်ကြဖို့စူးစမ်းကြတဲ့ရွှေ့ပြောင်းနေထိုင်လိုသူအရေးအတွက်ကတဝယ်နီးနီးကျသွားခဲ့တယ်လို့အမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးအလက်ဟန်ဒရိုမေယော့ကော့စ်က တနင်္ဂနွေနေ့ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုဝရောက်ဖို့ကြိုးစားကြတာကအများဆုံးကိုရောက်ခဲ့ပြီဖြစ်တယ်လို့ပြောဖို့တော့စောသေးကြောင်သူကဆိုပါတယ်ပြောင်းလဲလိုက်တဲ့ပြဋ္ဌာန်းချက်တွေရနေဆက်မရောက်မီမှာနိုင်ငံရေးခိုလုံခွင့်၆ထားလိုသူဟာအင်တာနက်ကပဲဖြစ်ဖြစ်တခြားတိုင်းပြည်တွေမှာရှိတဲ့ရွှေပြောင်းနေထိုင်ရေးဌာနတွေမှာပဲဖြစ်ဖြစ်နိုင်ငံရေးခိုလုံခွင့်ကိုအရင်လျှောက်ထားကြရမယ်လို့သတ်မှတ်ထားပါတယ်ဒီပြဋ္ဌာန်းချက်မတိုင်မီတုန်းကတော့တနင်္ဂနွေလူ1000နေဆက်ကိုရောက်လာကြပြီးပြဋ္ဌာန်းလိုက်ပြီးတဲ့နောက်တောက်ကြနေမှာ6300စနေနေ့မှာ4200ပဲရှိတော့တယ်လို့ဝန်ကြီးက CNN နဲ့လုပ်တဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ
်။ဂါဇာကမ်းမြောင်ဒေသ9ရက်ကြာတိုက်ခိုက်မှုတွေမှာပါလက်စတိုင်း33ဦးနဲ့အစ္စရေးက2ဦးလို့သေဆုံးခဲ့ပြီးတဲ့နောက်အခုတနင်္ဂနွေနေ့မှာတော့အစ္စရေးတပ်နဲ့ဂါဇာကမ်းမြောင်ဒေသစစ်သည်ကြော်တွေကြားမှာပစ်ခတ်ရပ်ဆဲထားကြပုံရပါတယ်။ဂါဇာဘက်ကဒုံးနဲ့ပစ်ခတ်တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးတိုက်လေယာဉ်တွေလက်ချက်နဲ့အစ္စလမ်စစ်သည်ကြော်အဖွဲ့ကထိတ်တန့်တပ်မှု3ဦးသေဆုံးခဲ့ရပြီးတဲ့နောက်အင်ဂါနီကလေးကဂါဇာမှာပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့ကြတာပါ။ဒီတိုက်ပွဲတွေကြောင့်ဂါဇာဒေသမှာရှိတဲ့စစ်ပွဲကြီးပြန်ဖြစ်လာမလားဆိုရင်ခဲ့ကြပြီးတော့အီဂျစ်နိုင်ငံကဂျားဝင်ကြမ်းပြေးပြီးတော့စရိုင်းနဲ့နှောင်းပိုင်းမှာတော့နှစ်ဖက်အပြစ်ခတ်ရစဲယူခဲ့ပါတယ်ပြစ်ခတ်မှုတွေရပ်တန့်ပြီးတော့ငြိမ်သက်နေမှုကြောင့်ဂါဇာမှာရှိတဲ့လူနှစ်သန်းနဲ့ဘုံခုချင်းထဲမှာနေနေရတဲ့တောင်းနဲ့ချီတဲ့အစ္စရေးပြည်သူတွေဖို့တစုံတရာတတ်တာရရတယ်ဆိုပေမဲ့အစ္စရေးနဲ့ဂါဇာကမ်းမြောင်မှာရှိတဲ့ပါလက်စတိုင်းတို့ကြားထိတိုက်ဖြစ်စီတဲ့အကြောင်းရင်းတွေတော့အပြေထုတ်ပေးနိုင်မဲ့သဘောတူညီမှုမျိုးတော့မရသေးပါဘူးခင်ဗျာ
တိုက်ပွဲတစ်ပွဲမှာဆန္ဒပြပွဲတွေနဲ့တိုက်ခိုက်တာတွေဖြစ်အောင်ရခိုင်ဝန်ကြီးချုပ်အမရခန်ကစီစဉ်နေတယ်လို့ပါကစ္စတန်ပြည်ထောင်စုဝန်ကြီးရနာဆာနောလာကတင်းကလေးတွေကဆွဆွဲလိုက်ပါတယ်ဝန်ကြီးချုပ်ဟောင်ခမ်းကိုထိန်းထိန်လိုက်ပြီးတဲ့နောက်ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သူတွေကိုအကြမ်းဖက်ဆက်ကျင်တရားရုံးတွေမှာတရားစွဲတာအပါအဝင်ရှာဖွေဖမ်းဆီးမယ်လို့သူကပြောကြပါတယ်လာဟိုဂေဂျစ်ဘယ်စစ်ကန်ကရာချီနဲ့ပီရှာဝါနယ်တွေမှာဓာတ်ဆီပုံးတွေလုပ်ဖို့မစ္စတာခမ်းရဲ့ပါတီကစတားပြသူတွေကိုလက်ချေပေးခဲ့တယ်လို့စမာလာကပြောပါတယ်။တရားရုံးကသူ့ကိုနှစ်ပတ်မဖမ်းမှုသဘောတူပြီးတဲ့နောက်မစ္စတာအီရမ်ခန်ဟာလာဟောမြို့အရှေ့ပိုင်းမှာရှိတဲ့သူ့အိမ်ကိုစနေနေ့ကပြန်သွားခဲ့ပါတယ်။တနင်္လာနေ့မနက်ခင်းတောင်ဆုံရထိတ်တန်းရောက်တဲ့ရင်တွေကိုကိုသားညူနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွင့်ထုတ်ပြီးမှတရင်ဆောင်ပါတစ်ပုဒ်ကိုတင်ပြချင်ပါတယ်။တင်းကလေးနေကစပြီးမြန်မာနိုင်ငံရခိုင်ပဲချမ်းကိုဝင်ရောက်လာတဲ့အင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါဟာတင်းလာနေမှာလဲကုန်းတွင်းပိုင်းကိုအချိန်ဟုန်ပြင်းပြင်းဆက်လက်ဖြတ်ကျော်တိုက်ခိုက်နိုင်ခြင်းရှိတာကြောင့်မုန်တိုင်းလမ်းကြောင်းမှာရှိတဲ့ပြည်သူတွေမုန်တိုင်းဘေးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးနှိုးဆော်လိုက်ပါတယ်။မုံတိုင်းဖြတ်မဲ့လမ်းကြောင်းတစ်လျှောက်လေပြင်းတိုက်ခိုက်မိုးသည်ထန်စွာရွာသွန်းပြီးမုံတိုင်းနံဆက်ခါမဲ့အလားအလာတွေကိုညွန်ကြားရေးမှုဥလထွန်းနဲ့ VOE မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်
။တနင်္ဂနွေနေ့မှာစပြီးတော့ဒီရခိုင်ဘက်ကိုဝင်လာပြီပေါ့နော်ဆရာ။အဲ့တော့နောက်ဆုံးအခြေအနေလေးတစ်ချက်သိချင်ပါတယ်ဆရာ။ဟုတ်ကဲ့
။မိုခါကအခုဆိုရင်ကျွန်တော်တို့မုံတိုင်းဘူချက်ကတော့ကမ်းပေါ်ကိုရောက်ပြီနော်။မုံတိုင်းဘူချက်ကတော့ကမ်းချက်သွားပြီ။အဲ့တော့နောက်ပိုင်းနေတော့ပြန်ပြေးလာမယ်နော်။အဲ့ဒီမုံတိုင်းဆောက်တစ်ခုလုံးသုံးပေါ်ရောက်သွားတော့နောက်3-4နာရီအမြဲတမ်း3-4နာရီတော့ဆောက်ပါတယ်။အဲ့တော့ဒီချိန်ကြီးတော့ဒီနေရာတော့ဆက်ဆက်တိုက်ခတ်နေကုန်ပါတော့
။ဟုတ်ကဲ့။အဲ့တော့မုံတိုင်းမိုခါစပြီးတော့ဒီမြန်မာနိုင်ငံကိုစဝင်တဲ့အချိန်နဲ့ဒီလေပြင်းတိုက်ခိုက်မှုဘယ်လောက်ရှိလဲ။လိုင်းအမြင့်ပေဘယ်လောက်ရှိလဲ။နည်းနည်းပြောပြပေးပါဦးရှင်
။ဟိုမနေ့ကနေခုဒီကသူကမနေ့ပိုင်းကဒီမုံတိုင်းရဲ့ခြေကုန်းပိုင်းနေခြေကုန်းဒေတိုက်တွေဖြတ်တဲ့အချိန်ကတော့ဒေတိုက်လုံးမပိုင်ဘူး50လောက်ရှိနေတာစစ်ကူအဓိကထားပြောတာနော်ဟုတ
်ကဲ
့အဲနောက်ပိုင်းမှာတော့တကြီးနဲ့ဒါဒေတိုက်လုံးကတော့ပုံတိုင်းဒီပုံတိုင်းတို့ရဲ့အဲမဲ့မီးလေးအခြေအနေဒေတိုက်လုံးကလေးများနေတော့အဲတော့များတဲ့ခါကျတော့ကျွန်တော်တို့ရရှိရတဲ့ဒီအချက်လက်တွေကတော့စစ်တေမျိုးမှာအများဆုံးဒေတိုက်လုံးမှာ130ကျော်လောက်ရှိတာနော်ဒီရဲ့အနည်းပတ်ဝန်းကျင်မှာရှိခဲ့ပြီးတောက်ကြီးတွေပါပြောတော့အဲ့ဒီအရောက်တော့တိုက်ခတ်တာတွေ့ရဟိုတကင်းရတာနော
်ဟုတ်ကဲ့
အဲ့ဒါကဒီစစ်တွေတွေပါလို့ပဲမှာဒါဒီဒီအပြင်အရေးကြီးဝင်ရောက်တာကြီးလာပြီးပြောချက်ပြင်းနေမှာတွေ့ရ
ဟုတ်ကဲ့အခုမုံတိုင်းကအဓိကကတော့ဒီရခိုင်ပြည်နယ်မှာစစ်တွေနဲ့ကြောက်ဖြူကိုအဓိကဥတီချက်ထားပြီးတော့မှပြင်းပြင်းထန်ထန်တိုက်ခိုက်ခံရတဲ့အနေအထားမှာရှိတာပေါ့နော
်အဲ့ဒါတကယ်တမ်းမုံတိုင်းလမ်းကြောင်းကစစ်တွေနဲ့အနီးဆုံးပေါ့နော်ဟိုဒီပြင်းဒီရခိုင်ပြည်နယ်မှာဆိုရင်တော့စစ်တွေမျိုးကမုံတိုင်းလမ်းကြောင်းရဲ့အောက်ကနေအောင်ပဲပေါ့လေ။အောင်ပဲလည်းနည်းနည်းကြရဲ။အဲဒီနေရာတွေကဒီပုံတိုင်းကျက်ဖြတ်တဲ့နေရာတွေတောင်ပို့ပြီးတော့ပြင်နိုင်လို့ပြင်နေလို့ဆိုတော့အားကြီးသောပုံတိုင်းနိုင်ကြောင်းပုံတိုင်းကိုကျက်ဖြတ်ဝင်သွားတဲ့နေရာအတိုင်းစစ်တွေရဲ့အထက်နာနော်စစ်တွေရဲ့တိတ်တောင်ကြဖြစ်တဲ့အတွက်စစ်တွေကတော့ဒီလိုတော့လည်းရတယ်ဒါအပြင်းဆုံးလို့ ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာအခုအနီအောင်ဆင့်လည်းတတ်မှတ်ထားတယ်ဆိုတဲ့ခါကျတော့ဒီရခိုင်အပါဝင်ပေါ့နော်ဒီတခြားဒီမြန်မာနိုင်ငံမှာလည်းဘယ်တိုင်းဒေသတွေမှာလဲမိုးများပြီးရေကြီးနိုင်တဲ့အနေအထားမှာရှိလဲဆရာအခုမုံတိုင်းမိုခါဝင်နေတဲ့အချိန်မှာလေ
မုံတိုင်းရဲ့ချိန်ရောက်မိုးများတဲ့နေရာတွေတော့ခုလောလောဆယ်တတိတုံးလို့လို့မုံတိုင်းနဲ့အနီးဆုံးဖြစ်တဲ့ချင်းလို့ပါလို့လည်းဒါဒီမုံတိုင်းကတန်းကိုဖြတ်သွားပြီးရင်ဆက်ပြီးတော့ရွေ့သွားအောင်ပုံပေါ်မှာတက်ရွေ့အောင်အဲ့တော့ရွေ့တဲ့နေရာတွေမှာလည်းဒါနောက်ရဲ့ဒီမှာပြင်လို့ရှိရင်ဒါမျိုးလေရင်းတိုက်ပြီးပြောရတာဒီနဲ့ဆက်ဆက်ဖြစ်ပေါ်လို့ရှိတဲ့ဘိုင်းကတော့ဖြတ်ပြီးသွားပြီးနောက်တစ်ပိုင်းကြံနေပြီးလည်းဒါကြောင့်မလို့ဆက်ပြီးတော့ဒါမုန်တိုင်းတန်းကိုတော့ဆက်ပြီးတော့ဟန်အောင်မယ်ပေါ့နော်ဒီနောက်တစ်ခါဒီမုန်တိုင်းကန်ဖြတ်ပြီးသွားတဲ့အချိန်မှာမုန်တိုင်းကဆက်ရွေ့ဦးမှာဖြစ်တဲ့အတွက်အဲ့မုန်တိုင်းဆက်ရွေ့နဲ့လမ်းကြောင်းမှာရှိတဲ့အင်းကိုချင်းပြီးနေတော့ဒီမကွေးတိုင်းဒေသကြီးဆိုရင်တော့မကွေးတိုင်းဒေသကြီးအထက်ပိုင်းလို့တော့မြောက်ပိုင်းကြားတဲ့နေရာတွေပေါ့နောက်ဒီတိုင်းတိုင်းဒေသကြီးအောက်ပိုင်းပေါ့ဒီမန္တလေးအဲ့နေရာတွေကပုံတိုင်းလမ်းကြောင်းဆက်လက်ရှိနေတဲ့အကျဉ်းကျန်ပုံတိုင်းအချိန်ကြီးဆက်လက်သွားမှာသွားမှာဖြစ်တဲ့အတွက်ကြောင့်လို့အဲ့နေရာမှာရှိတဲ့ဒီလိုမျိုးနေတယ်ပုံတိုင်းဖြတ်ပြီးသွားလို့ရှိရင်ပုံတိုင်းရဲ့အချိန်ကြီးဆက်လက်ရှိနေမှာဖြစ်တဲ့အတွက်ဒါလေးပရိသတ်ကိုသူကပါတယ်အခုလည်းပြန်တော့ဒီပြင်းတဲ့ကသူရင်းနေတယ်ပရိသတ်ထားဖို့ကျွန်တော်နေတယ်ကျန်ပြီးကြားကြလိုပါတယ်
မဆုမွန်တင်ပြခဲ့တာပါအခုဆက်ပြီးဒီမိုကရေစီရဲ့ဆွေးနွေးခန်းကိုတင်ပြချင်ပါတယ်ဒီနေ့မေလ14ရက်နေ့မှာကျင်းပတဲ့ထိုင်းနိုင်ငံရွေးကောက်ပွဲရလဟာအိန္ဒိယမြန်မာနဲ့ဆက်ဆံရေးမှာတိသာထင်ရှားတဲ့အပြောင်းလဲတွေဖြစ်လာဖို့ရှိပါမလားထိုင်းနိုင်ငံမှာရှိတဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအမှုဆောင်ညွှန်ကြားမှုဦးထွတ်ချစ်ကိုဘတ်အင်ဂျင်နီယာဇူးမန်နေဆက်တွယ်မေးမြန်းထားပါတယ်
နိုင်ငံရွေးကောက်ပွဲမဲရလက်ကဒီမြန်မာနဲ့ဟိုဆက်ဆံရေးအပေါ်မှာဘလို့အပြောင်းလဲတွေရှိလာမလဲလို့ဥထွတ်ချက်သုံးသပ်လဲဆို
ခုဒီရွေးကောက်ပွဲမှာကျွန်တော်တို့ဘယ်ပါတီပဲနိုင်နိုင်ဟိုမြန်မာနဲ့ဆက်ဆံရေးကတော့တော်တော်တိတိတသာကြီးဟိုပြောင်းလဲတိုးတက်သွားမယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့မမြင်ရဘူးဆိုလိုချင်တာကတော့ဘယ်အစိုးရပဲတက်လာတက်လာသူတို့ကတော့ဒါအခုပုံစံနဲ့ဆိုညွန်ပေါင်းအစိုးရတွေပဲဖြစ်လိမ့်မယ်ဆိုအမြဲတမ်းထိုင်းနိုင်ငံကစဉ်းစားချက်ကတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားနဲ့သူတို့နိုင်ငံရဲ့ဒီစီးပွားရေးလုပ်ငန်းတွေပေါ်မှာပဲဟိုအဓိကစဉ်းစားတာမျိုးတွေကျွန်တော်တို့တွေ့ရတော့လေဆိုတော့ကျွန်တော်တို့နေနေကတော့တိတ်ပြီးတော့ဒီဘယ်ဆော့ရပဲတက်တက်ကျွန်တော်တို့မြန်မာပြည်နဲ့ဆက်ဆံရတဲ့ဆက်ဆံသူတို့ဆက်ဆံမဲ့ဒီဟိုတိတာထင်ရှားတဲ့အဲ့လိုမျိုးနိုင်ငံခြားဆက်ဆံရေးမူဝါဒတွေအပြောင်းလဲရှိလိမ့်မယ်လို့တော့ကျွန်တော်တို့မတွေ့ရဘူးပြောခဲ့
ဒါမဲ့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးကြတော့ဆက်ဟန္တာတိုင်းထားတဲ့နိုင်ငံလည်းဖြစ်တယ်ဆိုတော့ထိုင်းနိုင်ငံမှာအရင်အစိုးရတုန်းကလည်းဒါသူတို့ဒါဗိုလ်ချုပ်ဟောင်းနေပဲဖြစ်တယ်ပြီးတော့ဒီအာဏာသိမ်းခဲ့ထားတာပေါ့နော်အာဏာသိမ်းခဲ့တယ်ဆိုတော့ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးဖြစ်လာတဲ့အစိုးရအနေနဲ့ဒီစစ်ကောင်စီနဲ့ဆက်ဆံရေးပိုင်းမှာတော်တော်လေးသူတို့ဟာထက်ထက်ဝင်ရှိခဲ့တယ်ဆိုတော့သုံးသက်ချက်တွေရှိနေတော့အခုရွေးကောက်ပွဲကနေတက်လာမဲ့အဲဒီညွန်ပေါင်းအစိုးရလိုမျိုးဒီမိုကရေစီကိုဟိုလိုလားတဲ့ဒီထိုင်းပါတီတွေဘက်ကတက်လာမယ်ဆိုလို့ရှိရင်စစ်ကောင်စီနဲ့ဆက်ဆံရေးမှာအနည်းနဲ့အများအပြောင်းလဲတွေရောဖြစ်လာနိုင်လို့ရှိမှာရှိ
။ဟိုကျွန်တော်တို့ကတော့ဒီလိုမြင်နေပါတော့နှစ်ပိုင်းပေါ့နော်ဒီကျွန်တော်တို့နိုင်ငံရေးရတော့တို့ကလည်းကျွန်တော်တို့ပြောမှုတယ်ဘယ်ကျွန်တော်တို့ ਨੇ တိတယ်ပေါ့နော်ယဉ်နေတဲ့လူတွေဘယ်အစိုးရပဲတက်တက်ပေါ့နော်လက်ရှိအစိုးရမှုဒီတက်ဆိုးတဲ့အစိုးရလည်းတို့ကတော့ဆက်ဆံမယ်ဆိုတဲ့ပုံစံမျိုးတော့ရှိတယ်ဒါပေမဲ့တချိန်တည်းမှာပဲကျွန်တော်တို့ကဒီမိုကရေစီရေးလှုပ်ရှားတက်ကြွရတယ်ကျွန်တော်ထိုင်းနိုင်ငံမှာအခြေစိုက်ပြီးတော့ကျွန်တော်တို့ဟိုကျွန်တော်နိုင်ငံရေးဒီမိုကရေစီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တယ်ကျွန်တော်တို့အစိုးရပြောတဲ့ရှစ်ပြောင်းလုပ်သမားရေးကိစ္စတွေအဲ့ဒါတွေကတော့အစိုးရပြောတယ်ကျွန်တော်တို့ရွေးကောက်ပွဲမတိုင်ခင်ကသူတို့ရဲ့ဒီထိုင်းနိုင်ငံရေးပါတီတွေရဲ့ကျွန်တော်တို့ဟိုမဲဆွယ်စည်းရုံးတဲ့ကိစ္စတွေမှာလည်းသူတို့ရဲ့ဒီအလုပ်သမားတွေပေါ်မှာထားတဲ့အလုပ်သမားရေးနဲ့ပတ်သက်ပြီးတော့တချို့ဟာတွေဟိုပြောတာမျိုးတွေတော့ရှိတယ်ဆိုတော့ဒီချိန်မှာတော့တစုံတရာကျွန်တော်တို့ရှစ်ပြောင်းလုပ်သမားရေးကိစ္စတွေနဲ့ပတ်သက်လို့တော့ဟိုတစုံတရာတော့ဟိုအကောင့်ဘက်ကိုတော့နည်းနည်းတော့ဟိုပွားမယ်ဆိုတဲ့ပုံစံမျိုးတော့မြင်ရတယ်ဒါပေမဲ့ကျွန်တော်ပြောနှစ်ပိုင်းပေါ့နော်ဒါပေမဲ့တစ်ချိန်တည်းမှာလေသူတို့ကကျွန်တော်တို့ဒီဘက်ကိုဟိုအလေးပေးမယ်ဆက်ဆံမယ်ဆိုလို့ရှိရင်တော့မှပဲကျွန်တော်တို့ဒီစစ်အစိုးရလက်ရှိစစ်အစိုးရကိုတော့သူတို့ကတော့ဘယ်လိုပြောမလဲတွေ့ဖီပြီးတော့ဆက်ဆံမှာမဟုတ်ဘူးသူတို့စစ်အစိုးရကိုလည်းသူတို့ကမဖြစ်မနေတော့ဟိုဆက်ဆံရမှာပဲဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့တွေ့နေရတယ်ဗျာ
ထိုင်းပါတီတွေဘက်ကဒီသူတို့ရွေးကောက်ပွဲမဲဆယ်စည်းရုံးတဲ့အခါမှာပေါ့နော်အာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အရင်အခုဆိုရင်ဒီရှင်နဝထရာ ဝင်ကြီးချုပ်ဟောင်းရှင်နဝထရာရဲ့တမီးတို့ဘာလို့ဒီသူတို့ပါတီတွေဘက်ကမြန်မာနိုင်ငံနဲ့ဆက်ဆံရေးကြတော့ဘယ်လိုသုံးသပ်လဲရှင
်ဟိုအစောပိုင်းပေါ့ထူးထူးခြားခြားပေါ့အခုကတော့တကယ်ထိုင်းနိုင်ငံမှာတော့နံပါတ်1ပြေးနေတယ်ပေါ့နော်ဖူကထိုင်းဆိုတဲ့ဆိုတာပြောတဲ့တက်ဆင်ဆွန်နဝထရာရဲ့တမီးဦးဆောင်တဲ့ပါတီရဲ့နောက်ပြီးတော့ကျွန်တော်တို့ moving forward ဆိုတဲ့ကျွန်တော်တို့အခုတော်တော်လေးတို့လူငယ်တွေကြားထဲမှာကျွန်တော်တို့ရေပန်းစားတယ်ပေါ့ဗျာအဲ့လူငယ်တွေဦးဆောင်နေအရင်တော့ကဒါထိုင်းနိုင်ငံရဲ့ကျောင်းသားတက်မကခေါင်းဆောင်နဲ့တော့တကယ်စီးပွားရေးလူငယ်စီးပွားရေးလုပ်ငန်းရှင်ဦးဆောင်နေအဲ့ပါတီတွေကတော့တစုံတရာတကယ်ဒီမိုကရေစီဘက်ကိုသွားမယ်ဟုတ်ကျွန်တော်တို့အာဏာသိမ်းတယ်တော့မဟုတ်သိမ်းတော့တော့မှာပဲထူးထူးခြားခြားအာဏာသိမ်းတော့လက်မခံဘူးဆိုတော့အဲ့လိုမျိုး statement ထုတ်ခဲ့တဲ့ပါတီကခုဖြစ်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တို့ကသတိထားတင်တာကတော့ဥမာဖြင့် Texan Sonowatra အာဏာရတဲ့အချိန်မှာရောအဲ့ဒီကလာရုံးမှာလည်းကျွန်တော်တို့စစ်အစိုးရပဲဥခင်ညွန့်တို့ဥခင်ညွန့်နဲ့တိုက်ရိုက်စီးပွားရေးလုပ်ငန်းတွေနဲ့သူတို့ဆက်ဆံတာမျိုးရှိတယ်ကျွန်တော်တို့အလုတ္တမရေးကိစ္စတွေမှာရောပဲဟိုကျွန်တော်တို့ဒီဆူနာမီဖြစ်ပြီးတဲ့အချိန်မှာလည်းအလုတ္တမရေးကိစ္စတွေမှာလည်းအဲ့ဒီပါတီအစိုးရဖြစ်နေတဲ့အချိန်မှာတော့မှာပဲကျွန်တော်တို့အဲ့လိုမျိုးကူညီဆောင်ရွက်မှုတွေမရှိဘူးနောက်တစ်ခုကသူကိုယ်တိုင်ကလည်းဒီထိုင်းနိုင်ငံမှာအဲ့လိုကလူခွေချိုးဖောက်မှုတွေနဲ့အများကြီးရင်ဆိုင်ခဲ့ဘူးတဲ့ကျွန်တော်တို့ဒီအရသာအစိုးရအာဏာရှင်လူမျိုးဖြစ်ခဲ့တယ်ဆိုတော့သူတမီးနိုင်လို့ရှိရင်လည်းကျွန်တော်ထင်ပါတယ်သူရဲ့လွန်မိုးမှုနဲ့သူရဲ့အရေးကတော့လွတ်မှာမဟုတ်ထင်တယ်ဆိုတော့ကျွန်တော်တို့ကအကြောင်းမလို့မပြောနိုင်ဘူးလို့ကျွန်တော်တို့ကပြောရတာနောက်တစ်ဖက်ကလည်းအစိုးရပြောတယ်ဟို moving forward ဆိုတဲ့ပါတီကြတော့ဒါဒီဘက်မှာတက်ရှိလဲသူတို့လူငယ်တွေကတော်တော်လေးကိုဒါဒီမိုကရေစီအသွင်ကူးပြောင်းရင်သူတို့လည်းဒါအာဏာရှင်စစ်အာဏာရှင်တပိုင်းနိုင်ငံဖြစ်တော့ဒီမိုကရေစီအသွင်ကူးပြောင်းရင်ကိစ္စတွေဆောင်ရွက်လိမ့်မယ်လို့တော့ကျွန်တော်တို့မျှော်လင့်တယ်
အဲ့တော့ဒီရွေးကောက်ပွဲကတက်လာမယ်ဒီထိုင်းနိုင်ငံရေးပါတီပေါ့နော်ထိုင်းအစိုးရကဒီမြန်မာopposition နေပေါ့နော်ဒီထိုင်းနိုင်ငံနဲ့ထိုင်းမြန်မာနယ်စပ်မှာအခြေစိုက်နေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ဒီ NUG လို့ဒီအမျိုးသားညီညွတ်ရေးအစိုးရလိုမျိုးပေါ့နော်တခြားဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေပေါ်မှာသူတို့ရဲ့သဘောထား policy ဘယ်လိုရှိလာနိုင်မလဲရှင
်ထိုင်းနိုင်ငံသူတို့ခမလဲသူတို့မှလဲနှစ်ဖက်ထည့်ပြီးတော့ဆောင်ရွက်ရတာမျိုးရှိတယ်ကျွန်တော်တို့ဟိုငကူတွေကကျွန်တော်တို့88လာပြီးတဲ့တရားလဲကျွန်တော်တို့သူတို့အစိုးရကိုလည်းဆက်ဆံတယ်ကျွန်တော်တို့လည်းတစုံတရာအတိမတ်ပြုတယ်ကျွန်တော်တို့သူတို့ဖက်ကနေပြီးတော့တက်နိုင်တဲ့အကူအညီတွေလူသားချင်းစာနာတဲ့ကိစ္စတွေအကူအညီတွေပေးခဲ့တာမျိုးတွေရှိတယ်ဒါကလက်တွေ့ပဲအခုလည်းကျွန်တော်ထင်တယ်လက်ရှိကျွန်တော်တို့တော်လှန်ရေးကိုဥဆောင်နေပါတယ်ဆိုတော့အဖွဲ့အစည်းလူပုဂ္ဂိုလ်တွေကကျွန်တော်တို့ဒီထိုင်းအစိုးရကြီးပဲမဟုတ်ထိုင်းနိုင်ငံရဲ့နိုင်ငံရေးပါတီတွေအစိုးရဖြစ်ချင်တဲ့ဖြစ်မယ်အတိုက်ခံလည်းဖြစ်မယ်နိုင်ငံရေးပါတီတွေကိုကျွန်တော်တို့စနစ်တကျချင်းကပ်တဲ့နယ်နောက်တစ်ခုကထိုင်းနိုင်ငံမှာရှိတဲ့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားတဲ့လူတွေရှိတယ်ကျွန်တော်တို့ပေါ်မှာကျွန်တော်နားလည်ပြီးတော့ကျွန်တော်တို့ပေါ်မှာကိုချင်းစာနိုင်တဲ့ကျွန်တော်တို့ပညာရှင်တွေရှိတယ်နောက်စီးပွားရေးလုပ်ငန်းရှင်တွေလည်းရှိတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့အနေနဲ့ဘလောက်ကျွန်တော်တို့စနစ်တကျသူတို့ကိုဟိုဆက်သွယ်ဆောင်ရွက်နိုင်လဲသူတို့နဲ့ကျွန်တော်တို့ဘယ်လိုမျိုးပူးပေါင်းဆောင်ရွက်နိုင်လဲအဲ့ဒီပေါ်မှာလည်းအများကြီးမူတည်လိုက်မယ်လို့ကျွန်တော်ကတော့မြင်တယ်ကျွန်တော်မြင်တာတော့လက်ရှိပေါ့ဗျာဥမာ IUG ဆိုလို့ရှိရင်သူကဟိုထိုင်းနိုင်ငံကိုစနစ်တကျချင်းကပ်ပြီးတော့ထိုင်းနိုင်ငံနဲ့ပတ်သက်ပြီးတော့တစုံတရာပူးပေါင်းဆောင်ရွက်နိုင်တဲ့နီလန်းချတာထက်ကျွန်တော်တို့ဒီနိုင်ငံသားတိုင်းပြည်တွေမှာသွားပြီးတော့ဟိုအခြေချပြီးတော့သူတို့အဲ့ဒီလှုပ်ရှားမှုတွေလောက်တာကိုသူတို့ပိုအားတန်ဖို့ရတယ်ဒါကြောင့်မလို့အဲ့ကိစ္စကြောင့်မလို့ထိုင်းနိုင်ငံထိုင်းအစိုးရနဲ့ထိုင်းလူမျိုးတွေထိုင်းကျွန်တော်တို့နိုင်ငံရေးပါတီတွေကိုလည်းလက်ရှိတော်လည်းရေးလုံနေတယ်ဆိုတော့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ဟိုစနစ်တကျတော့ဆောင်ရွက်တင်တယ်ဒါသူတို့ရှိမှလည်းကျွန်တော်တို့ကကူညီဆောင်ရွက်ပေးနိုင်တဲ့အနေအထားတွေဟိုတွေ့နေရတယ်လို့ကျွန်တော်အနေနဲ့ဟိုပြောချင်ပါတယ်ဟုတ်ကဲ့
ဥတုချက်ဆိုလို့ရှိရင်ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့လူလည်းဖြစ်တယ်နောက်ထိုင်းနိုင်ငံရဲ့အပြောင်းလဲတွေကိုလည်းအများကြီးကြုံတွေ့ခဲ့ရတဲ့လူလည်းဖြစ်တဲ့အခါကျတော့အခုကျင်းပတဲ့ဒီထိုင်းနိုင်ငံရဲ့ရွေးကောက်ပွဲဟာဘယ်လောက်ထိအရေးပါတယ်လို့မြင်ပါရှာ
။ဟုတ်ဒါတော့ကျွန်တော်တို့ထိုင်းလူမျိုးတွေကြီးပဲမဟုတ်ဘူးပေါ့နော်ဒါကျွန်တော်တို့ထိုင်းနိုင်ငံမှာကျွန်တော်တို့မိခိုးပြီးတော့ပဲနေရလို့ပြောပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့လေငါတန်းရှိတဲ့မြန်မာရှေ့ပြောင်းလို့သမားတွေနေနေရလဲဒီထိုင်းရွေးကောက်ပွဲရဲ့အရှုံးနိုင်ငံအများကြီးကျွန်တော်တို့အတွက်လည်းဟိုအရေးကြီးပါတယ်အစိုးရပြောသလိုမျိုးကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့လူမျိုးလက်ရှိရှေ့ပြောင်းလို့သမားတွေရဲ့အရေးကိုတစုံတရာဟိုဒီမိုကရေစီနီလန်းကြကြလူခွင့်ရေးရှေ့တော့ကြည့်ပြီးတော့ကျွန်တော်တို့ဟိုကူညီဆောင်ရွက်ပေးနိုင်တဲ့နိုင်ငံရေးပါတီလည်းရှိနေတယ်ဒါကြောင့်မလို့အဲ့ဒီပါတီတွေကအနံ့ရလို့ရှိရင်ဘာပဲပြောပြောမြန်မာစိုးရနဲ့ဆက်ဆံတဲ့အပိုင်းကတပိုင်းဖြစ်လိမ့်မယ်ကျွန်တော်တို့ထိုင်းနိုင်ငံမှာရှိပြီးတဲ့အနေထားရောက်နေတဲ့မြန်မာတွေရှစ်တောင်းလို့တမားတွေကိုသူတို့ဆက်ဆံတဲ့အပိုင်းပေါ့နောက်တစ်ခုကဒီနေဆက်တွေမှာရှိတဲ့တိန်းနဲ့ရှိတဲ့ကျွန်တော်ဒုက္ခတဲ့ကိစ္စတွေလည်းဟိုအများကြီးရှိပါတယ်ဒါကြောင့်မလို့ဒါဒီထိုင်းနိုင်ငံရဲ့လက်ရှိအခုလာမဲ့14ရက်နေ့ပေါ့နော်တင်းကြီးနေ ရွေးကောက်ပွဲကထိုင်းလူမျိုးတွေကြီးပဲမဟုတ်ကျွန်တော်မြန်မာနိုင်ငံသားတွေမြန်မာရှေ့တောင်လူသမားတွေအတွက်လည်းအင်မတန်အရေးကြီးတဲ့ကျွန်တော်တို့ရွေးကောက်ပွဲလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ဟုတ်က
ဲ့အခုကျွန်မတို့အင်တာဗျူးနေတဲ့အချိန်ကထိုင်းနိုင်ငံမှာဒါရွေးကောက်ပွဲကျင်းပတဲ့ရက်လည်းဖြစ်နေပြီးတော့ဒီသူတို့ရဲ့ရွေးကောက်ပွဲရလဒ်ကိုပေါ့နော်ကျမတို့ကအတိအကျလည်းမသိရသေးဘူးပေါ့လေဆိုတော့အခါမှာအဲ့တော့ဒီထိုင်းနိုင်ငံဒီရွေးကောက်ပွဲကနေပြီးတော့တက်လာမဲ့အစိုးရကဒီမြန်မာရွှေပြောင်းအလုပ်သမားတွေနဲ့ပတ်သက်ပြီးတော့ပေါ့နော်သူတို့ရဲ့ချမှတ်မဲ့မူဝါဒအပေါ်မှာရောဒါဥထုချစ်တို့ဘယ်လိုမျှော်လင့်ချက်တွေရှိလဲရှင
်ဟိုအ ਨੇ ဆုံးပေါ့ဗျာအစိုးရတို့ကကျွန်တော်တို့ရွှေပြောင်းအလုပ်သမားရဲ့ကိစ္စကိုသူတရိုက်မပြောတော့မှာပဲတချို့နိုင်ငံရေးပါတီတွေကစက်စည်းုံတဲ့ချိန်မှာဥပမာဖြစ်ဟိုသူတို့လူမျိုးတွေအတွက်ပေါ့နော်အလုပ်သမားတွေအတွက်ကျန်းမာရေးကိစ္စတွေသူတို့အဲ့လိုမျိုးဟိုဘယ်လိုပြောတက်ကျန်းမာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်ပညာရေးကိစ္စတွေဘယ်လိုဆောင်ရွက်မယ်အဲ့ဒါမျိုးတွေစီရင်လုပ်ရှာမှုရှိတယ်နောက်တစ်ခုစိတ်ဝင်စားတာကသူတို့ရဲ့အခြေခံပေါ့နော်ဒါထိုင်းလူမျိုးထိုင်းအလုပ်သမားတွေအခြေခံလားဆိုတော့ဘတ်ငွေ600အဓိကတော့သူ900-905ချက်အထိသူတို့အခြေခံလားဆိုတာသတ်မှတ်မယ်လို့သတ်မှတ်ပေးမယ်ပေါ့သူတို့ပါတီတာအနိုင်ရလို့ရှိရင်ဒိုဒီမိုထိုင်းနိုင်ငံမှာကျွန်တော်တို့အခြေခံဘွဲတစ်ခုရတာနဲ့အဲ့ဒီကဝန်ထမ်းခန့်လို့ရှိရင်အနည်းဆုံးဘတ်ငွေ2000ကျပ်ကနေစပြီးတော့ပေးပါမယ်ဆိုတဲ့အထိသူတို့မက်ဆက်ဆေးရုံးမှုတွေရှိတယ်အဲ့ဒါကိုကျွန်တော်ကပြန်ပြီးတော့အဲ့ဒါလေးကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်တေးစာတစ်ခုကတော့သူတို့အနေနဲ့ထိုင်းအလုပ်သမားတွေကိုအစိုးရပြောတဲ့အခြေခံလက်စားတွေတိုးမြင့်မယ်လူမှုဖူလုံရေးခန်းစားခွင့်တွေကျွန်တော်တို့တိုးမြင့်ပေးမယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့နောက်ဆက်တွဲကမြန်မာရွှေပြောင်းအလုပ်သမားတွေကတော့ဘလူနီးနဲ့ဖြစ်ဖြစ်အနည်းနဲ့များတော့အဲ့ဒီအခွင့်အရေးတော့သူတို့ခံစားရမှာပဲဆိုတော့အကြောင်းမလို့ကျွန်တော်အနေနဲ့ကတော့ဒီအချို့သူတို့အခုအဲ့လိုမျိုးမဲဆွဲစီယုံမှုအတိုင်းပဲပြောတကယ်လို့အကောင့်တွေပေါ်ပေးမယ်ဆိုလို့ရှင်တော့အဲ့ဒီပါတီတွေအနိုင်ရသွားမယ်ဆိုလို့တော့ဗာပဲပြောရွှေပြောင်းအလုပ်သမားတွေရဲ့ကျွန်တော်တို့အခြေခံလစာကျွန်တော်လူမှုဖူလုံရေးအခွင့်အရေးတွေပညာရေးအချို့အမြတ်တွေပညာရေးအခွင့်အလမ်းတွေတော့ပို့ပြီးတော့ဟိုရလာလိမ့်မယ်လို့ကျွန်တော်အနေနဲ့ပြောလဲမှာတော့ဟုတ
်ကဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အပြောင်းလဲဖြစ်ဖို့အရေးမျှော်လင့်ချက်ကိစ္စမှာရောအခုဒီထိုင်းရွေးကောက်ပွဲကနေပြီးတော့တက်လာမယ်ဒီအစိုးရနဲ့ပတ်သက်ပြီးတော့ပေါ့နော်ဟိုဥထွချစ်တို့ဘက်ကတိတ်ပြီးတော့မျှော်လင့်ချက်တွေမရှိဘူးဆိုတဲ့အပိုင်းမှာရောဘာကြောင့်လဲရှင
်ဟိုအစိုးရမျှော်လင့်ချက်ဆိုတဲ့နေရာမှာလဲဆိုတော့ထိုင်းနိုင်ငံမှာလက်ရှိမြင်နေရတာကဒီပါတီတစ်ခုကနေပြီးတော့ပါတီတစ်ခုကနေပြီးတော့အစိုးရပါတီတစ်ခုတည်းကနေပြီးတော့အစိုးရဖွဲ့ဖို့ဆိုတာတော့ကျွန်တော်တို့ဒီလက်ရှိအနေအထားကိုကျွန်တော်အတွေ့အကြုံကတော့မဖြစ်နိုင်တဲ့အနေအထားဖြစ်တယ်နောက်တစ်ခုဒါသူတို့ညွန့်ပေါင်းဆိုးရပဲဖြစ်လိမ့်မယ်ပြဿနာသူတို့ရဲ့အစိုးရပြောတဲ့ဒီအခုကျင့်သုံးနေတော့ပေါ့နော်ဒီဟိုဥစားအဖွဲ့စည်းပုံအခြေခံဥပဒေရလဲဟိုကျွန်တော်တို့ရဲ့အခြေခံဥပဒေထောက်မှပူဆိုးသလားတော့ပြောလို့ရမလားမသိဘူးဥမာဖြစ်ပြီးခဲ့တဲ့ဆေးအစိုးရခန့်ထားတဲ့ကျွန်တော်တို့သူတို့ခေါ်တဲ့အထက်လွှတ်တော်250ရှိတယ်အဲ့250ကလည်းစစ်တပ်ကပဲခန့်ခဲ့ပေးတာဆိုတော့အဲ့250မဲရအစိုးရပြောတဲ့ဒီအခုလက်ရှိနာမည်ကြီးနေတဲ့အစိုးရဖူအထိုင်းတို့ဥစား moving forward party တို့ကတော့အဲ့ဒီ250မဲရသူရမှာပေါ့ဆိုတော့အစောပြောတဲ့ဒီအောက်လွတ်တော်ပေါ်တော့ဒီအောက်လွတ်တော်ရဲ့ထက်လွတ်တော်ပေါ်တော့ပေါင်းပြီးတော့ဖွဲ့ရတယ်ဆိုတော့ကျွန်တော်ထင်တယ်သူတို့နိုင်ရင်တော့မှပဲဟိုအစိုးရဖွဲ့နိုင်ပါမလားဆိုတော့ဟိုစိုးရင်ကျတော့ကျွန်တော်တို့မှရှိတယ်ပြီးခဲ့တဲ့ရွက်ောက်ပွဲလိုမျိုးပဲလက်ရှိအာဏာရထားတဲ့ you know ဝင်းချုပ် you know ဆစ်ဟိုပါပေါ့အာဏာသိမ်းကောင်းဆောင်ဒီ project ပဲဦးဆောင်တဲ့ပါတီတွေကပဲအစိုးရဖွဲ့နိုင်မလားဆိုတော့မေကွန်းထုတ်ဆက်ကိစ္စတွေလည်းရှိနေတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီထိုင်းနိုင်ငံကြီးရဲ့ရွေးကောက်ပွဲရဲ့ကျွန်တော်တို့ရွေးကောက်ပွဲကြောင့်မလို့ပေါ့နော်ဘယ်သူပဲနိုင်နိုင်ကျွန်တော်ရဲ့မြန်မာပြည်နိုင်ငံကြီးမြန်မာပြည်ရွှေ့ပြောင်းလို့တမအရေးရတိတ်ပြီးတော့ဟိုညှော်လင်းချက်ကြီးကြီးမားမားကြီးဟိုထားလို့မရဘူးဆိုတာပဲကျွန်တော်ထပ်ခါပြောချင်ပါတယ
်ကျေးဇူးပါဦးချစ်ချစ်အခုလိုအချိန်ပေးပြီးတော့ကျမတို့မိကုန်းတွေဖြစ်ချပေးတဲ့အတွက်ကျေးဇူးကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာကျေးဇူးတင်ပါတယ်
ထိုင်းရွေးကောက်ပွဲနဲ့မြန်မာနိုင်ငံပေါ်သက်အောင်နိုင်တဲ့အကြောင်းတွေကိုမန်းအင်ဂျင်နီယာကကုထုချစ်နဲ့ဆွေးနွေးမေးမြန်းတင်ပြထားခဲ့တာပ
ါ။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါ रे အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါ रे ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါ रे ကဘာကြီးနဲ့ချိတ်ဆက်ပေးပြီး အမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့မေလ15ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရံမြို့တော် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါတလောကတရုတ်နိုင်ငံသား၏ဝန်ကြီးခီးစင်ပါဝင်တရုတ်ရဲ့ပြောဆိုပြုမူပုံတွေအရမြန်မာပေါ်တရုတ်ရဲ့မူဝါဒပြောင်းလဲလာတာကိုတွေ့ရပါတယ်။တရုတ်နဲ့နိုင်ငံတကာတွေ့ဆုံဆွေးနွေးစီဥတီနေပုံရတာကို NUG နဲ့တော်လိုင်းအင်အားစုတွေကတော့ဘလို့ကင်တွယ်ကြပါမလဲ။ဆောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေတရုတ်မူဝါဒအရွေ့တွဲဆုံဆွေးနွေးရေးစီဥတီလာတဲ့နိုင်ငံတကာအခင်းအကျင်းကို NUG ဘယ်လိုတုံ့ပြန်မလဲဆိုတဲ့အကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါပြီးခဲ့တဲ့သတင်းပတ်ထဲမှာကုလအတွင်းမှုဂျိုဟောင်ဘန်ကီမွန်းနဲ့တရုတ်နိုင်ငံသားရေးဝန်ကြီးဂျင်ကန်းတို့နေပြည်တော်ကိုတွားရောက်ခဲ့တဲ့သတင်းဟာမီဒီယာတွေမှာဥစားပေးသတင်းထူးခြားသတင်းဖြစ်ဖော်ပြကြတာတွေ့ရပါတယ်ဘန်ကီမွန်ခီးစင်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးခီးစင်ကပုံမှုလှုပ်ခတ်ခဲ့တယ်လို့ဆိုရမှာပါတရုတ်ဟာသဘောထားပြောင်းသွားပြီလားစစ်ကောင်စီဘက်မှရက်တီလိုက်ပြီလားဆိုတဲ့မေးခွန်းတွေစိုးရိမ်တန်တူထွက်ပေါ်လာတာတွေ့ရပါတယ်ထူးခြားတာကတော့ဘန်ကီမွန်ရဲ့ခီးစင်အတွင်းမှာတမရဟောင်းဦးသိန်းစိန်ကိုတွေ့ဆုံခဲ့တာတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးယုံဒါရိုက်တာဖုန်ရှုပင်ကအေဘီလာထဲမှာစစ်ကောင်ဆောင်ဟောင်းဦးသန်းရွှေကိုတွေ့ဆုံခဲ့တာဒီပဲဖြစ်ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးနေပြည်တော်ကလာရောက်တဲ့ခီးစင်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့မြန်မာအလင်းသတင်းစာကယခုကဲ့သို့ခီးစင်လာရောက်မှုမှာနှစ်နိုင်ငံချစ်ကြည်ရင်းနှီးမှုကိုဖော်ပြနေသည်သာမကတရုတ်နိုင်ငံအနေဖြင့်နိုင်ငံတကာမျက်နှာစာတွင်မြန်မာဘက်ကရည်တည်မှုကိုပြသခြင်းပင်ဖြစ်ကြောင်းလို့မေ3ရက်နေ့ကရေးသားထားတာတွေ့ရပါတယ်။ဒါ့အပြင် South China Morning Post သတင်းစာကတော့စစ်ကောင်စီကိုစီးပွားရေးအကူအညီပေးမယ်လို့ကတိပြုခဲ့ပေမဲ့စစ်ကောင်စီကိုအတိမတ်ပြုတယ်လို့ပြောဆိုခဲ့ခြင်းမရှိဘူး။တရုတ်နိုင်ငံအနေနဲ့နိုင်ငံတကာစင်မြင့်မှာမြန်မာဘက်ကရပ်တည်တယ်လို့ဖော်ပြထားတာလည်းမတွေ့ရဘူးလို့ AFP သတင်းကိုကိုးကားရေးသားထားပါတယ်
။မေလ3ရက်နေ့မှာ South China Morning Post ကစစ်ကောင်စီကိုအတိမတ်မပြုတာရပ်တန့်ပြီးမြန်မာကိုစီးပွားရေးအကူအညီပေးဖို့ကတိပြုလိုက်တယ်ဆိုတဲ့စောင်းပါကိုဖော်ပြပါတယ်။အဲ့ဒီဆောင်းပါးမှာတရုတ်နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံတည်ငြိမ်ရေးကိုအလေးထားပြောကြားခဲ့ပြီးနိုင်ငံတကာကလည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားဖို့တိုက်တွန်းပါတယ်။တရုတ်မြန်မာအိမ်နီးစင်ကောင်ဆက်ဆံရေးကိုချီးကျူးလိုက်ပြီးမြန်မာကိုစီးပွားရေးအထောက်ပံ့ပေးပါမယ်။နှစ်နိုင်ငံကြားကောင်းမွန်တဲ့အနာဂတ်ကိုတည်ထောင်မယ်လို့ကတိပြုခဲ့ပါတယ်။ဒီလိုပြောဆိုတာတွေဟာတရုတ်အစိုးရအနေနဲ့စစ်ကောင်စီကိုအတိမတ်ပြုတယ်လို့အတိတ်ပဲကောက်လို့မရနိုင်ပါဘူးလို့တရုတ်ရေးရာလေးလာတုံးသက်သူတွေကပြောဆိုကြောင်းနဲ့နိုင်ငံတကာပြစ်တင်ရှုတ်ချမှုတွေပဋိပက္ခတွေဒီလောက်ပြင်းထန်နေတဲ့ကြားမှာစစ်ကောင်စီဟာနိုင်ငံကိုနိုင်နိုင်နေနေထိမ့်ချုပ်နိုင်ပါမလားဆိုတာကိုတရုတ်ကတန်တရားနဲ့စောင့်ကြည့်နေဆဲဖြစ်တယ်လို့ရေးသားထားပါတယ်ဒါအပြင်ဆောင်းပါးမှာတရုတ်ဟာစစ်ကောင်စီနဲ့ရင်းနှီးတဲ့ဆက်ဆံရေးရှိပေမဲ့တရားဝင်အတိမတ်ပြုရေးဆိုတာကိုတော့ထိန်းထားဆဲဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပုံမှန်ဆက်ဆံရေးကိုသာစ조사ဖော်ဆောင်နေခြင်းဖြစ်ပါတယ်ဒီလိုအချိန်မှာစီးပွားရေးရင်းနှီးမြုပ်နှံမှုတွေတိုးချဲ့လုပ်ကိုင်းရင်တရုတ်အတွက်အကျိုးမရှိနိုင်ပါဘူးလုံခြုံရေးစိတ်မချရတဲ့အပြင်မြမပြည်သူလူထုရဲ့တရုတ်ဆက်ကြီးရဲ့စိတ်ဓာတ်ပိုကြီးထွားလာနိုင်တယ်ဆိုတာသတိပြုသင့်တယ်လို့တရုတ်နိုင်ငံအရှိတောင်အာရှရေးရာညွှန်ကြားရေးမှူးရှူလင်းဘင်ရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါဗျ
။မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကလည်းအခုလိုတရုတ်နိုင်ငံထိပ်ပန်းအရာရှိတွေမြန်မာနိုင်ငံကိုခက်စိတ်စိတ်ရောက်လာတာဟာမြမအရေးမှာတရုတ်နိုင်ငံရဲ့မူဝါဒအထိုင်သည့်ပြန်ချတာဖြစ်နိုင်တယ်လို့သုံးသပ်ထားပါတယ်။ဒါ့အပြင်ထွက်ပေါက်မဲ့နေတဲ့မြန်မာနိုင်ငံရေးကိုဖြည့်ရှင်းဖို့ကြိုးစားရမှာအနောက်နိုင်ငံတွေအလွှာနဲ့အာဆီယံအလွှာနှစ်လွှာရှိရာကတရုတ်ကဥဆောင်ပြီးလှုပ်ဆောင်လာတဲ့အိမ်နီးချင်းတန်တမာရေးအားထုတ်မှုနေပါဟုဒီပလိုမေစီအလွှာဆိုပြီးထပ်တိုးလာနိုင်ခြေရှိတယ်။ဒါဟာမြန်မာရေးအကြက်တဲ့ဖြည့်ရှင်းရေးမှာစစ်ကောင်စီထွက်ပေါက်လှအောင်တရုတ်နိုင်ငံကဒုတိယအခွင့်အရေးပေးတဲ့ပုံစံဖြစ်နိုင်တယ်။ တရုတ်ဟာ truck 1.5 ဆွေးနွေးပွဲတွေမှာနောက်ွယ်ကဖြစ်ဖြစ်ပေါ်ပေါ်တင်တင်ဖြစ်ဖြစ်ပါဝင်နေတာကိုပိုတွေ့လာရနိုင်တယ်လို့အကဲဖြတ်ထားပါတယ
်ဘလိုပဲဖြစ်ဖြစ်ပြီးရတဲ့နှစ်နှစ်အတွင်းစစ်ကောင်စီနဲ့ NUG ဦးဆောင်တဲ့ဒေါ်လာရင်းအင်အားစုတွေကြားမှာစောင့်ကြည့်အကဲခတ်ရင်ငြိမ်နေခဲ့တဲ့တရုတ်ရဲ့မူဝါဒပြောင်းလဲလာတဲ့သဘောဖြစ်ပါတယ်နိုင်ငံရေးအကဲခတ်တွေကတော့တရုတ်ရဲ့မူဝါဒပြောင်းလဲလာတာဟာ NUG နဲ့ဒေါ်လာရင်းအင်အားစုတွေအပေါ်အားမရမှုတွေကြောင့်ဖြစ်နိုင်တယ်လို့လည်းဆိုကြပါတယ်တရုတ်နိုင်ငံသားရဲ့ဝင်ကြီးရဲ့နေပြည်တော်ခီးစင်ရဲ့အကျိုးသက်ရောက်မှုအဲ့ဒီအကျိုးသက်ရောက်မှုတွေကို NUG အနေနဲ့ဘလို့တုတ်ပြန်တည်တယ်လဲဆိုတာကိုတရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လည်လာနေတဲ့အမျိုးသမီးလူအခွင့်ရေးတက်ကြွလှုပ်ရှားသူတို့ကအခုလိုပြောပါတယ်
ဒီနှစ်နှစ်ကာလမှာတော့ဆိုရင်ကျမတို့တရုတ်နဲ့မြန်မာဆက်ဆံရေးကိုလေ့လာတဲ့သူတွေအများစုသတိထားမိတာပေါ့နော်တရုတ်ကနှစ်ဖက်စလုံးကိုစောင့်ကြည့်နေတယ်သူကချန်စီယိုပေါ်မှာထိုင်နေတယ်ဘယ်ဘက်ကိုတိတိထကြပါမယ်ဆိုတာကိုတော့ပြထားဘူးပေါ့နော်သူတို့ရဲ့နိုင်ငံတကာဆက်ဆံရေးအမှုအကြီးအကဲဒါပေမဲ့လွန်ခဲ့တဲ့5 6လတည်းကစပြီးတော့တရုတ်ကဒီဇက်ကဆာကအင်အားပုတ်ကြည့်ပြီးတော့ဇက်ကဆာကနိုင်မဲ့ကိန်းရှိရလို့တွက်ချက်လိုက်ပုံရှိတယ်ဇက်ကဆာကိုနိုင်မဲ့လို့ထင်တာတကြောင်ပေါ့နော်သူတို့ရဲ့ investment တွေကိုညံ့ညံ့အကောင့်ထဲပေါ်လာခြင်းတော့အန်ယူဂျီကိုလည်းPDF တွေကိုလည်း weak ဖြစ်တယ်ဇက်ကဆာကိုကဘာမတိုက်နိုင်ဘူးဇက်ကဆာဘက်ကပဲရက်တော်မယ်ဆိုတာကိုသူက publicly ပြလိုက်ပုံရပါတယ်ဒုတိယမေကွန်းအန်ယူဂျီကရှင်းပြတင်တာကတကယ်ကြတော့ဇက်ကဆာကလည်းဒီနိုင်ငံကိုဘလို့မှ control လုပ်နိုင်တဲ့အခြေအနေမရှိဘူးမြေပြင်ပေါ်မှာ control မလုပ်နိုင်တဲ့အခြေအနေတွေရှိတဲ့အပြင်အခုဆိုရင် PDF တွေကလည်းဆက်တိုက်နေမှာဆိုတဲ့အတွက်တရုတ်ကဒီသူတို့ရဲ့အကျိုးစီးပွားအတွက်ကိုသူတို့ကတာတိုပဲကြည့်တယ်လို့နားလည်အောင်ရှင်းပြပြီးတော့ကိုယ့်ဘက်ပြန်ပါလောင်လုပ်တဲ့နောက်ပြီးတော့ NUG ကလည်းတရုတ်ကိုပြောပြတဲ့နာNUG အစိုးရဖြစ်တဲ့အခါမှာဆိုရင်တရုတ်စီအကျိုးစီးပွားတွေဆုံးရှုံးမှာဆိုတာမဟုတ်ဘူးတရုတ်နဲ့လည်းဆက်လက်ပြီးတော့အလုပ်လုပ်မယ် reassurance ကိုလည်းဟိုပြောနိုင်ကောင်းမယ်လို့မြင်ပါတယ်ရှင
်တရုတ်ဟာမြန်မာအရေးမှာအရေးပါတယ်ဆိုတာကတော့အထူးပြောစရာလိုမယ်မထင်ပါဘူးတရုတ်ရဲ့ပြောင်းလဲလာတဲ့မူဝါဒအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားရဲ့သဘောထား truck 1.5 ဆွေးနွေးပွဲတွေဟာတွဲဆောင်ဆွေးနွေးရေးdialogue စီကိုပဲဥတည်နေကြတယ်ဆိုတာထင်ရှားပါတယ်ဒီလို dialogue စီဥတည်နေတာကို NUG EAO တွေနဲ့တော်လိုင်းရေးအင်အားစုတွေဘယ်လိုသဘောထားကြမလဲနိုင်ငံရေးအကဲခတ်တွေကတော့ NUG အနေနဲ့တွဲဆောင်ဆွေးနွေးရေးအပေါ်ဘယ်လိုသဘောထားတယ်ဆိုတာရှင်းလင်းပြီးလက်တွေ့ကြတဲ့မူဝါဒတစ်ခုလိုအပ်နေတယ်ဒါ့အပြင်စီရေးအရာလည်းအခုတည်းပုံမှန်ထိရောက်တဲ့စုဖွဲ့မှုမျိုးဗျူဟာကြတဲ့တုံ့ပြန်မှုမျိုးတွေလိုအပ်နေတယ်လို့ဆိုကြပါတယ်ခင်ဗျာ
ဟိုပြည်သိန်းနိုင်ရဲ့အပြင်တွေတင်ပြသွားခဲ့တာပါအခုတော့ ISP မြန်မာရဲ့မြင်ကွင်းကြံပတ်စုများအလဲကိုရောက်လို့လာပါပြီမြန်မာနိုင်ငံမှာစစ်အသုံးစိတ်တွေဘယ်လိုရှိနေပါသလဲ ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပါ
ဒီဘက်မှာတော့ ISP မြန်မာရဲ့ကပြင်ရဝန်းကနေနှစ်ပတ်တခါစာဖတ်သူတွေကိုဖြန့်ဝေနေတဲ့ insight email မှာပါဝင်တဲ့စစ်သုံးစီပိုများလာတဲ့အကြောင်းကိုတင်ပြသွားမှာပါ။အာနာသိမ့်ပြီးနောက်ပိုင်းပြည်ထောင်စုဘတ်ဂျက်မှာစစ်ကောင်စီရဲ့စစ်သုံးစီဟာသုံးစားနေပါပြန်တက်လာပါတယ်။အာနာသိမ့်ပြီးနောက်စစ်ကောင်စီကဘန်နာနှစ်ကိုဧပြီလကနေစတင်ပြီးမတ်လမှာအဆုံးသတ်ဖို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။အခု 2023-2024 ဘန်နာနဲ့ဟာအဲ့ဒီအပြောင်းအလဲနောက်ပိုင်းနှစ်ပြည့်ရေးဆွဲထားတဲ့ဒုတိယမြောက်ဘန်နာနဲ့ဖြစ်ပါတယ်။အာဏာမသိငယ် 2020-2021 ဘန်နာနဲ့မှာစစ်အသုံးစရိတ်ဟာစုစုပေါင်းဘတ်ဂျက်ရဲ့100ခန်းလုံးသာရှိခဲ့ပါတယ်။အာဏာသိမ်းပြီးနောက်6လသာမီလီဘတ်ဂျက်မှာတော့စစ်အသုံးစရိတ်ဟာ17ခန်းလုံးနီးပါးဖြစ်လာခဲ့ပါတယ်။2022-2023 ဘန်နာနဲ့မှာတော့စစ်အသုံးစရိတ်ကို27ခန်းလုံးနီးပါးအထိတိုးမြင့်သုံးစွဲခဲ့ပါတယ်။အခုဘန်နာနဲ့မှာတော့စုစုပေါင်းဘတ်ဂျက်ရဲ့28ရာခိုင်နှုန်းကျော်အထိမြင့်တက်သွားပါတယ်။ဒါကြောင့်အာဏာမသိငင်တဲ့နိုင်ရှင်ရဲ့စစ်အသုံးစရိတ်သုံးစာမြင့်တက်လာတာပါ ခုပန်နာနှစ်မှာစစ်သုံးချိတ်ဟာပညာရေးနဲ့ကျန်းမာရေးဘတ်ဂျက်နှစ်ခုပေါင်းတဲ့နှစ်ဆနီးပါးများပြားနေပါတယ်။အရင် NLD ဆိုတာလက်ထက်မှာတော့ပညာရေးအသုံးစရိတ်အတွက်800ခန်းလုံးကျော်သုံးစွဲခဲ့ပြီးကျန်းမာရေးအတွက်တော့400ခန်းလုံးကျော်သုံးစွဲခဲ့ပါတယ်။စစ်ကောင်စီကအခုနှစ်အတွက်ကျန်းမာရေးအသုံးစရိတ်ကို400ခန်းလုံးကျော်သာသုံးစွဲဖို့ရထားပါတယ်။ဒါပေမဲ့ပညာရေးအသုံးစရိတ်ကို17000ခန်းလုံးနီးပါးသုံးစွဲဖို့ရှိပါတယ်။ဒါကြောင့်စစ်ကောင်စီလက်ထက်မှာပညာရေးအသုံးစရိတ်ကအနှဲငယ်တက်လာခဲ့ပြီးမြဲစစ်သုံးစရိတ်ကတော့စံချိန်တင်မြင့်တက်ခဲ့ပါတယ်။အခုနှစ်မှာကျန်းမာရေးနဲ့ပညာရေးဘတ်ဂျက်နှစ်ခုပေါင်းရင်ဘတ်ဂျက်အလုံးရဲ့15000ခန်းလုံးကျော်သာရှိပါတယ်။ဒါကြောင့်စစ်သုံးစရိတ်ဟာပညာရေးနဲ့ကျန်းမာရေးနှစ်ရပ်ပေါင်းထက်နှစ်ဆနီးပါးများပြားနေပါတယ်။တစ်ဖက်မှာလည်းအရင်ဘာနာနှစ်နဲ့နိုင်ရှင်လည်းစစ်သုံးစိတ်က800ခန်းလုံးနေပါမြင့်တက်လာတာပါပမာဏနဲ့ဆိုရင်ကျပ်ဘီလီယံပေါင်း 2000 နီးပါးတိုးသုံးဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်အရင်ဘတ်ဂျက်အစည်းအဝေးတွေမှာစစ်ကောင်စီဥက္ကဋ္ဌကအသုံးစရိတ်ချွေတာဖို့ပြောခဲ့ပါသေးတယ်
စေသုံးစေအကြောင်းကို ISP မြန်မာကတင်ပြသွားခဲ့တာဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပေးပို့ခဲ့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်တော်တွေအကြံပြုတော်တွေကိုမအေးတန်တာကျော်ကစူးစီးတင်ပြထားပါတယ
်ရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မြန်မာနိုင်ငံကရခိုင်ပြည်နယ်ဘက်ကနေဝင်ရောက်တဲ့ဆိုက်ကလုန်းမုန်တိုင်းတင်ဒေတာကပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်ပါစေလို့ဆုတောင်းပေးကြပါတယ်ရှင်။ကျွန်တော်တို့အရင်ရက်ပိုင်းတွေတောက်ရှောင်းမုန်တိုင်းသတင်းတွေထုတ်လွှင့်ပေးနေခြင်းကလေးကမုန်တိုင်းတန်ကြုံရမဲ့သူတွေကိုနိုင်ငံအနှံ့ပြားကနေပြီးတော့ဘေးအန္တရာယ်ကင်းရှင်းပါစေကြောင်းဆုတောင်းပေးနေကြတာတွေကိုတော့ကျွန်တော်တို့ VOA Facebook စာမျက်နှာရဲ့ comment တွေမှာတွေ့နေရပါတယ်နော်။တရားရင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE ဟိုးရင်ကလေးကယနေ့ထိဆက်လက်အားပေးနေပါတယ်ဗမလိုက်သတင်းမီဒီယာဖြစ်တဲ့မြေတန်းရက်တည်နိုင်ပါစီအမှန်တရားချပြနိုင်ပါစီလို့ရေးလာပါတယ်ဟုတ်ကဲ့အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ထွန်းထွန်းမြန်မာဆိုတဲ့တော်ရရှင်ကတော့ VOE ကနေပြီးတော့သုတရတာဗဟုသုတတွေတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဝမ်းသာပါတယ်ဝင်းကြီးဆိုတဲ့တော်ရရှင်ကလည်း VOE ဥအောင်ခင်ရဲ့ပြည်ရင်းစစ်သုံးသက်ချက်အစီအစဉ်ကိုနားထောင်လိုက်ရပါတယ်။ဘူသူရရပါတယ်။အလားတူတရုတ်မှာချန်ကေရှစ်ကိုကွန်မြူနစ်မော်စီတုံးတိုက်တုံးကတမိုင်းချောင်းကိုအမေရိကန်ပြည်ရင်းစစ်လို့အချက်လက်တွေနဲ့လွှင့်ပေးပါအောင်ခင်ဗျားတဲ့ကျေးဇူးတင်ပါတယ်ဆိုတော့တောင်းဆိုလာပါတယ်။ဟုတ်ကဲ့ပါအန်ကေဥအောင်ခင်ကိုပြောလိုက်ပါမယ်နော်။ကျမတို့ထုတ်လွှင့်ပေးတဲ့ VOE အစီအစဉ်ကိုနားဆင်ပြီးရေးလာတဲ့တော်ရရှင်တွေမှာတော့ Simon Kha ဆိုတဲ့တော်ရရှင်က VOE အစီအစဉ်တွေမှာအနှစ်သက်ဆုံးကတော့VOE ဇက်လိုက်မင်းသားကြီးဒေါက်တာတန်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ပါပဲဗျာဒီအစီအစဉ်ကိုတင်ဆက်တဲ့ဒေါက်တာတန်စောတယောက်အထူးကျမ်းမာသက်ရှိပါစေကြောင်း VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျမ်းမာချမ်းသာလို့သတင်းတွေကိုတင်ဆက်ပေးတဲ့နေရာမှာအခက်အခဲတွေ never လွယ်ကူကြပါစေလို့ဆန္ဒပြုလိုက်ပါတယ်တဲ့ဟုတ်ကဲ့ပါပေးရစုနဲ့ပြည့်ကျမာရရှင်ဒီစာလေးကိုဒေါက်တာတန်စောကိုပို့ပြီးတော့ဒေါက်တာတန်စောကဝမ်းသာလိုက်တာတဲ့ဒီချက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်တွေတင်ဆက်နိုင်ဖို့အထူးကြိုးစားပါမယ်အားတက်မိပါတယ်ဆိုတော့ပြန်ပြောခိုင်းလာပါတယ်နော်ဒေါက်တာတန်စောကိုစားကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်မြမပြည်နဲ့ပတ်သက်ပြီးတော့ဆူတောင်းလေးတစ်ခုပြောလာတဲ့သောရရှင်ဝင်းမာကတော့ကျွန်တော်မတည်ခင်လေးမှာမြမပြည်ကြီးကိုငြိမ်းချမ်းစေခြင်းလိုက်တာဗျာတဲ့ငငယ်လေးတည်းကစဉ်းစားခဲ့တာအခုတော့အသက်တောင်40ကျော်သွားပါပြီမြမပြည်ကတော့ဒီတိုင်းပါပဲလို့ရေးလာပါတယ်မြမနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်းမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်နော် အဲ့ဒီအချိန်မှာသောရရှင်တရားဝင်းအောင်ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကတော့မေလအစောပိုင်းမှာရေးလာတာဖြစ်ပြီးတော့အဲ့ဒီတော့ကတရုတ်နိုင်ငံသားရဲ့ဝင်ကြီးအသစ်ပြောစကားနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်နိုင်ငံရေးမြင်ကိုအခုလိုရေးလာပါတယ်
။တရုတ်နိုင်ငံသားရဲ့ဝင်ကြီးအသစ်ကနိုလင်းဟေဇာနဲ့ဆွေးနွေးပွဲမှာပြောသွားတဲ့နိုင်ငံတကာနိုင်ငံရဲ့အချုပ်ချာအာဏာကိုလေးစားသင့်တယ်လို့ပြောသွားတာကိုကြည့်ရင်သူဟာနိုင်ငံရေးအစားမကြေသူလားစကလုံးပြောင်းပြီးဘူးလုံးနာမရှင်ပြောတတ်သူလားတခုခုပါပဲအချုပ်ချာအာဏာဆိုတာပြည်သူစီကစဉ်သက်တယ်ဆိုတာမသိပဲပြောတာလားမတရားအာဏာသိမ်းထားတဲ့စစ်တပ်ကိုအချုပ်ချာအာဏာရှိတယ်လို့လို့မသိနားမလည်သူတွေလက်ခံလာအောင်ပြောကြင်တာလားမသိပါဘူးနိုလင်းဟေဇာကများအဲ့ဒီလောက်တောင်မခွဲခြားတတ်ဘူးဆိုပြီးအထင်သေးပြီမျက်စိလဲအောင်ကလေးခွက်တွေတုံးတာလားစဉ်းစားစရာပါချုပ်ပြောရရင်တော့တရုတ်အစိုးရဟာယူသားမှုမရှိတာပေါ်လွင်ပါတယ်အမေရိကန်အနေနဲ့တရုတ်နဲ့နှစ်ဖက်လုံးအကျိုးမြတ်ရှိတဲ့ဝင်းဝင်းသီအိုရီနဲ့ဆက်သွားမယ်ဆိုရင်စကလုံးအသုံးလုံးကအစဂယူးဆိုင်ပါလို့အကြံပေးပါရစေ
အမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့သူရဲ့ထင်မြင်ယူဆခြင်းနဲ့တုံ့သက်ပြလာတာဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တရုတ်ကတော့NUG ကိုမေးချင်စရာလေးရှိလို့ပါဆိုပြီးအခုလိုရေးလာပါတယ်
။ VOE ဝိုင်းတော်သားများမင်္ဂလာပါ။သိချင်တာလေးရှိလို့ NUG တာဝန်ရှိသူတွေကိုမေးပြပါခင်ဗျ။လင်းပြစ်ရှိပါတယ်ဆိုပြီးတော့ပြည်သူတွေကိုပြောပြီးတော့အခုဒီဆက်ကတနင်္ဂနွေလုံးလင်းအနေနဲ့ပြစ်နေတာ။ဘယ်လင်းပြစ်နေမှပြန်ပြစ်တာလဲမကြားမိပါဘူး။ဘယ်နေရာမှာပြစ်ဖို့ထားတာလဲမရှိရင်လည်းမရှိဘူးပြောပြပါ။ပြည်သူပြည်သားတွေကိုမျှော်လင့်ချက်တွေမပေးပါနဲ့လို့ပေးစာပြန်စာအစီအစဉ်ကနေပြီးတော့ NUG ကတာဝန်ရှိသူတွေကိုမေးပြပါခင်ဗျာ။ VOE ဝိုင်းတော်သားတွေကြားမှာကြပါစေ။ VOE ကိုအမြဲပဲအားပေးလျက်ပါ
။ဟုတ်ကဲ့ပါ။တကယ်လင်းပြစ်လက်နဲ့ဆိုတာဝယ်ယူဖို့မလွယ်ကူပါဘူး။ NUG အနေနဲ့အခက်အခဲရှိရဲဆိုတာကို NUG ရဲ့ကာကွယ်ရေးဝန်ကြီးဖြစ်တဲ့ဦးရီမွန်က VOE ကကိုသားညုံနဲ့တွေ့ဆုံမေးမြန်းခဲ့မှာတရားပြောထားပါတယ်နော်။မကြသေးခင်ကထုတ်လွှင့်သွားတာဖြစ်ပါတယ်။ပြန်ပြီးတော့နားထောင်ကြည့်စေချင်ပါတယ်ရှင်။ကိုဆက်ပြီးရခိုင်ပြည်နယ်ကသောရရှင်ရဲ့ရင်ဖွင့်စာကိုဆက်ပြီးဖော်ပြပေးချင်ပါသေးတယ်။တရုတ်ရွှေဂက်စ်လုပ်ငန်းမှာအလုပ်လုပ်နေကြတဲ့အလုပ်သမားတွေရဲ့အခက်အခဲကိုစာရေးပြီးတော့ရင်ဖွင့်လာတဲ့သူတဦးကတော့
မင်္ဂလာပါ VOA ရေကျွန်တော်ကတော့တရုတ်ရွှေဂက်စ်လုပ်ငန်းတည်ရှိတဲ့မဒေးကျွန်းကဒေသခံတဦးဖြစ်ပါတယ်။ရွှေဂက်စ်လုပ်ငန်းခွင်ထဲမှာဝင်ရောက်လုပ်ကိုင်နေတဲ့ဒေသခံကျွန်းသားတွေဟာတရုတ်ရဲ့ခွဲခြားဆက်ဆံမှုတွေကိုခံနေရပါတယ်။ပူပြင်းလာတဲ့အခုလိုအချိန်မှာလုပ်ငန်းဝင်ကနေအိမ်ပြန်ပြီးနားရတာကလမ်းစည်းအပြင်ခရီးကလည်းတအားဝေးပါတယ်။အရင်လိုနားခိုဖို့အခန်းပြန်ရနိုင်ဖို့အတွက် VOA ကနေရင်ဖွင့်လိုက်ရပါတယ်
။သူကလည်းအမည်မဖော်လိုသူတဦးသာဖြစ်ကြောင်းကြေညာပေးပါလို့ပြောလာတာပါ။ဟုတ်ကဲ့ပါ VOA ကအခုလိုသောရရှင်ရဲ့ရင်ဖွင့်စာတွေကိုအများကြားသိဖို့ဖော်ပြပေးတာတော့ဟုတ်ပါပြီ။ဒါပေမဲ့ဒီသောရရှင်စာထဲမှာရေးထားသလိုမျိုးတိုင်တန်းထားတဲ့ဆုံးဖြတ်ပိုင်နိုင်ခွင့်အာဏာကတော့သက်ဆိုင်ရာအကြီးအကဲတွေရဲ့လက်ထက်မှာပဲရှိနေပြီးတော့သူတို့အနေနဲ့ဝန်ထမ်းတွေကိုအခွင့်အရေးထည့်သွင်းစဉ်းစားပေးတော့မှလဲဒီသောရရှင်တောင်းဆိုတာတွေအဆင်ပြေမယ်ထင်ပါတယ်နော်။နောက်ထပ်သောရရှင်ကျွန်တော်ကတော့ရခိုင်ပြည်နယ်ပေါတော်မြို့နယ်တောင်ဘူးကျေးရွာကမောင်မောင်ဝင်းဖြစ်ပါတယ်ဆိုပြီးတော့အစားချီပြီးရေးလာတဲ့သောရရှင်ကတော့သူတို့ဒေသရဲ့ဆက်သွယ်ရေးအခက်အခဲတွေအခုညတောင်းလာတာဖြစ်ပါတယ်
။ကျွန်တော်တို့ရွာမှာအဓိကလွမ်းနေတာလေးတစ်ခုကဖုန်းလိုင်းဆက်သွယ်ရေးဖြစ်ပါတယ်။ရွာရဲ့အနီးအနားကရွာတွေမှာတော့ဆက်သွယ်ရေးတာဝါတိုင်းရှိလို့ဖုန်းလိုင်းနဲ့အင်တာနက်သုံးဖို့အဆင်ပြေပါတယ်။အခုလက်ရှိရှိနေတဲ့ဆက်သွယ်ရေးအော်ပရေတာ၄ခုရှိပေမဲ့ကျွန်တော်တို့တောင်ဖူးကျေးရွာအနီးအနားမှာတော့ဆက်သွယ်ရေးတာဝါတိုင်းတစ်ခုမှလာရောက်ဆိုင်ထူထားတာမရှိလို့ဖုန်းလိုင်းနဲ့အင်တာနက်သုံးဆွဲရတာအများကြီးအခက်အခဲရှိကြပါတယ်။လက်ရှိကျွန်တော်ကမလေးရှားမှာအလုပ်လုပ်နေရပါ။ရွာကအိမ်မှာရှိတဲ့မိဘညီကိုမောင်နှမတွေကိုတတိယလို့ဆက်သွယ်ပြီးဖုန်းလေးတစ်ခါပြောမယ်ဆိုရင်ဖုန်းလိုင်းကောင်းတဲ့နေရာကိုသွားပြီးပြောရပါတယ်။ဖုန်းလိုင်းနဲ့အင်တာနက်မကောင်းလို့ကျွန်တော်လိုပဲဆက်သွယ်ရေးအခက်အခဲကြုံတွေ့နေရတဲ့တောင်ဖူးရွာသူရွာသားတွေအတွက်သက်ဆိုင်ရာတာဝန်ရှိတဲ့ဆက်သွယ်ရေးဌာနများမှဖုန်းဆက်သွယ်ရေးတာဝန်တိုင်တစ်ခုလောက်လာရောက်စိုက်ထုပေးကြဖို့ဆက်သွယ်ရေးဌာနများမှတာဝန်ရှိတဲ့လူကြီးတွေကိုအနူးညွတ်ပန်ကြားပါတယ်ဗျာ
တောင်ဖူးကျေးရွာသူကျေးရွာသားတွေကိုစားတောင်ဖူးကျေးရွာသားမမဝင်တောင်းဆိုလိုက်ပါတယ်တဲ့ဆက်သွယ်ရေးခက်ခဲလုံးလုံးဖုန်းဆက်သွယ်ရေးတာဝန်တိုင်တစ်ခုလောက်တော့လာစိုက်ထုပေးပါဆိုပြီးတောင်းဆိုလာတာဖြစ်ပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ရှင်။ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ရှင
်။ကျမတို့
SPO မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ Viewer ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာတွေကိုမဟိတန်တော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်လက်ပြီးကမ္ဘာတော်မှာနည်းပညာနဲ့ပတ်သက်လို့ထူးခြားတဲ့သတင်းလေးတွေကိုတင်ပြပါအောင်မယ်ဂျာမနီနိုင်ငံမှာ 3D printer ရုံလုံးကြွပုံလေးဆက်သုံးပြီးအဆောက်အဦးကြီးတစ်လုံးတည်ဆောက်လိုက်ပါတယ် UK ဘာတော့သေလောက်ထားတဲ့ကော့ဘဲစီနိုင်တွေရဲ့အခြေအနေကိုဆက်ရုပ်နဲ့စစ်ဆေးနိုင်ပါပြီဒီလိုကမ္ဘာတော်ကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ်
ဂျာမနီနိုင်ငံတောင်ပိုင်းဟေဒင်ဘတ်မြို့မှာ 3D printer ရုပ်လုံးကြွပုံလေးဆန်တဲ့ဥရောပရဲ့အကြီးဆုံး 3D printer နဲ့ဆောက်တဲ့အဆောက်အဦကြီးတစ်လုံးကိုတည်ဆောက်လိုက်ပါတယ်။ဒီအဆောက်အဦကြီးကိုဆောက်ဖို့အလုပ်သမားအမြောက်များသုံးရမယ့်နေရာမှာကွန်ကရစ်တွေညှစ်ထုတ်ပေးနိုင်မဲ့ 3D printer ရုပ်လုံးကြွပုံလေးဆန်တဲ့တည်ဆောက်ခဲ့တဲ့အတွက်အချိန်အနာကြီး140ရက်ပေါင်းအဖြစ်တော့6ရက်အတွင်းမှာအပြီးတည်ဆောက်နိုင်ခဲ့ပါတယ်။ဒီအဆောက်အဦကိုတော့ပြည်သူ့ကာပညာရှင်ကပုံစံထုတ်ပေးထားတဲ့အတိုင်းတည်ဆောက်နိုင်ခဲ့တာဖြစ်ပြီးအလျားပေ180အနံ36ပေနဲ့အမြင့်29ပေရှိပါတယ်ဒီအဆောက်အဦမှာကွန်ပျူတာဆာဗာတွေထားမှဖြစ်ပြီးတော့အဆောက်အဦကိုတိစောက်နေတဲ့နောက်ပိုင်းအဆင့်တွေမှာလည်းလူတစ်ယောက်ကပဲအမာရွင်မရှိအောင်စောင့်ကြည့်ဖို့လိုပါတယ်2015ခုနှစ်တုန်းကနယ်သာလန်နိုင်ငံနဲ့တရုတ်နိုင်ငံမှာ 3D printer နဲ့အဆောက်အုံတွေကိုတိစောက်ပြခဲ့ပေမဲ့လို့အဲ့ဒါတွေကနမူနာစမ်းသပ်တဲ့သဘောနဲ့စောက်ပြခဲ့တာပါနောက်လာမယ့်အနာဂတ်မှာတော့ 3D printer အသုံးပိုများလာမှာဖြစ်ပြီးဒါနဲ့ဆောက်လုပ်ဖို့တင့်တော်မဲ့အဆောက်အုံတွေကိုဒီနည်းနဲ့ဆောက်လုပ်ဖို့ရှိနေပြီးအကုန်လုံးကိုတော့ 3D printer နဲ့တိဆောက်သွားနိုင်မှာမဟုတ်တဲ့အကြောင်းဆောက်လုပ်ရေးလုပ်ငန်းရှင် Hans Juan Cross ကပြောပါတယ်ရှင
်ဗြိတိန်နိုင်ငံမှာတော့သိုးလောင်ထားတဲ့ကောက်ပဲသီးနှံတွေရဲ့အခြေအနေကိုစက်ရုပ်နဲ့စစ်ဆေးနိုင်ပါပြီ Provar လို့ခေါ်တဲ့ဒီစက်ရုပ်လေးဟာကောက်ပဲသီးနှံပုံပေါ်ကိုလှိမ့်ပြီးသွားနိုင်အောင်ဖန်တီးထားတာပါအပေါ်ကထိချုပ်ဆက်ပါဝင်ပြီးအောက်ကဒီပုံစံဆက်ကလေးတက်ဆင်ထားတဲ့ဒီစက်ရုပ်ဟာကောက်ပဲသီးနှံတွေတိုးလောင်ရမှာအရေးအသွေးကိုထိန်းထားနိုင်အောင်စောင့်ကြည့်ပေးတာဖြစ်ပြီးတော့လယ်သမားတွေအတွက်လည်းဘေးအန္တရာယ်ကိုကာကွယ်ပေးတာဖြစ်စေတာပါဂျုံနဲ့ဘာလီစည်းတွေကိုတိုးလောင်ရုံမှာတင်းတဲ့အခါတိုးလောင်ရုံစောင့်တဲ့ဆေးရည်ကပုံမှန်အတိုင်းဆိုရင်လူကိုယ်တိုင်ကောက်ပဲသီးနှံပုံပေါ်ကိုတက်ပြီးနမူနာယူတဲ့အချွန်နဲ့ထိုးပြီးစိုထိုင်းစားနဲ့ပတ်ဝန်းကျင်အခြေအနေတွေကိုစစ်ဆေးရတာဖြစ်ပြီးတော့အချိန်ပိုကြသလိုလူလုံအားကိုသုံးရတဲ့အတွက်လည်းဘေးအန္တရာယ်ရှိနိုင်တာပါဒီဆက်ရုံနဲ့ဆိုရင်တော့စူထိုင်းစားအခြေအနေမှုနဲ့ပိုးမွားတက်ရောက်မှုအခြေအနေတွေကို 3D သုံးပတ်မြေမြေပုံထုတ်ပေးနိုင်မှာဖြစ်ပြီးအချိန်ကုန်သက်သာစေမှာလည်းဖြစ်ပါတယ်ဒီလိုအချက်လက်တွေရလာရင်လယ်သမားတွေအနေနဲ့ကြိုတင်ကာကွယ်တဲ့အနေနဲ့လေဝင်လေထွက်ကောင်းအောင်ဖန်တီးတာမျိုးပိုးမွားကင်းစင်အောင်လုပ်တာမျိုးလို့ကြိုတင်ကာကွယ်မှုတွေပြုလုပ်နိုင်မှာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဇူရစ်မြို့အခြေစိုက်လုံခြုံရေးကုမ္ပဏီတစ်ခုကလုံခြုံရေးစက်ရုပ်တစ်မျိုးကိုစတင်နေပါတယ်ဘိန်းနှလုံးနဲ့အလိုလျောက်ကင်းလည်ပေးတဲ့ Essential ဆိုတဲ့ဆက်ရုပ်ကိုစူဦးတီထွင်တဲ့ ETH Switch ကုမ္ပဏီကတီထွင်ပေးထားတာပါ။ဒ ဒီဆက်ရုပ်ဟာယထာဘုဒ္ဓယုံမှာကင်းလည်ပေးတာ6လရှိနေပြီဖြစ်ပြီးလုံခြုံရေးအရာပိုးပြီးတော့အားကောင်းသွားစေပါတယ်။ Ancestro ဆက်ရုပ်ရဲ့ခေါင်းပိုင်းမှာတော့ Computer Battery အာရုံခံကိရိယာတွေနဲ့ AI ဉာဏ်ရည်တုနည်းပညာတို့ကိုလည်းထည့်သွင်းသုံးပြထားပါတယ်။ဘိန်းတဲ့ကလထိုင်လိုဆက်ရုပ်ဖြစ်ပြီးလေကားအတက်ဆင်းတွေလုံနိုင်တယ်လို့မြင်မြင်နဲ့ပြင်အပြင်အကျန်းတွေမှာလည်းသွာလာနိုင်ပါတယ်။ဒီဆက်ရုပ်လေးကကင်းလည်ပေးနေတဲ့အတွက်လုံခြုံရေးအများကြီးသုံးရမယ့်နေရာအခြေကြီးတွေမှာလူလုံခြုံရေးတယောက်တည်းကကွန်ပျူတာကနေစောင့်ကြည့်ပေးလာနိုင်ပါတယ်။အပူချိန်တိုင်းနဲ့ကင်မရာတက်ဆင်ထားတဲ့အတွက်လူတွေနဲ့ရင်တွေကိုခွဲခြားသိနိုင်ပြီးတော့360ဒီဂရီပတ်ပတ်လည်ကြည့်နိုင်တဲ့ကင်မရာကနေပတ်ဝန်းကျင်အခြေအနေအားလုံးကိုမှတ်တမ်းတင်ထားနိုင်ပါတယ်။ထိန်းချုပ်ရေးစခန်းကိုတိုက်ရိုက်တဲ့ပေးပို့နေမှာဖြစ်ပြီးနေ့စဉ်လုံခြုံရေးအစဉ်ကစားကိုလည်းထုတ်ပေးနေပါတယ်။ဒီဆက်ရုပ်ကိုဒီလူတွေသုံးပြီးတော့လုပ်တဲ့လုံခြုံရေးကိုအားဖြည့်ပေးဖို့အချိန်ပိုင်းနိုင်ရင်းနဲ့ငားရနိုင်တယ်လို့ပဲဈေးနှုန်းကတော့လူလုံခြုံရေးထက်တတ်တာမယ်လို့တီထွင်ထားတဲ့ကုမ္ပဏီကပြောပါရရှင်
။ဒီနေရာနိုင်ငံမြောက်ပိုင်းချန်ဒင်ဂါမြို့မှာသူပြတတ်သူပစ္စည်းတွေနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေကိုပန်းကြံတစ်ခုထဲမှာဖန်တီးပြသထားပါတယ်။ပစ္စည်းတွေကိုပြန်လည်အသုံးပြုဖို့အသိပညာပေးတဲ့အနေနဲ့ဆောင်ရွက်တာဖြစ်ပြီးတော့ချန်ဒင်ဂရာစီဘင်ကဥဆောင်ဖန်တီးခဲ့တာပါအမိုက်ကနေအန်ဝေါ်စရာတွေဖန်တီးကြမယ်ဆိုတဲ့ဆောင်ပုံးနဲ့မြေအီက 1.5 ကျဲတဲ့ပန်းကြံကြီးထဲမှာစက်ရုပ်တွေကိုဖန်တီးထားတာပါအမိုက်ကင်းစင်တဲ့မြို့ဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်နဲ့တန်ပိုက်တွေချိန်းကျိုးတွေမီးတပ်ဘူးတွေမော်တော်ကားဘိန်းအလွိုင်းတွေနဲ့တခြားပစ္စည်းတွေကိုပြန်လည်အသုံးပြုပြီးစက်ရုပ်တွေကိုဖန်တီးထားပါတယ်အခုလိုစွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်တဲ့အတွက်ပတ်ဝန်းကျင်အတွက်လည်းကောင်းတယ်လို့လာရောက်ကြည့်ရှုသူတွေကပြောပါတယ်။ဒီဆက်ရုပ်တွေထဲမှာအကြီးဆုံးအယုတ်က18ပေမြင့်တဲ့ဆက်ရုပ်ကြီးဖြစ်ပြီးတော့ဒါကိုတိဆောက်ဖို့အတွက်အချိန်3လလောက်ယူခဲ့ရပါတယ်ခင်ဗျာ
။ထူးခြားစံပြသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူတွေလို့တင်ဆက်ခဲ့ကြတာပါ။အခုတော့ပရင်ချင်းချုပ်ကိုကိုသားညဦးကပြောပြပေးပါအောင်မယ
်။အရာပြင်းထန်တဲ့မူခမှန်တဲ့။တော့ပြီးတော့ကိုင်းနေမိုင်းမုံတိုင်းဖြစ်နေဆက်ရှိနေ ਉ မယ်ဆိုပေမဲ့အတန်ငယ်အားပြော့သွားနေတယ်လို့မိုးလေဝသတိုင်းတာလေးလာကြီးဌာနတွေကထုတ်ပြန်ကြပါတယ်။ကိုင်းနေဝင်ရောက်ချိန်မှာတော့လေတိုင်ထုံးကတနအီကိုမိုင်120ထက်မှရှိနေတဲ့မူခဆိုက်ကလုန်းမုံတိုင်းကြောင့်စစ်တွေမြို့မှာအပျက်စီးတွေရှိခဲ့တယ်လို့ပင်လယ်နဲ့နီးစပ်တဲ့အပိုင်းတွေမှာလည်းပင်လယ်ရေဝင်ရောက်မှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဆက်သွယ်ရေးတာဝါတိုင်းတွေကျူးပြတ်တာမှုလို့ဖုန်းဆက်သွယ်မှုလိုင်းတွေလည်းခက်ခဲဖြစ်နေပါတယ်။မူခဆိုက်ကလုန်းမုန်တိုင်းဟာတနအီကိုမိုင်135မိုင်နှုန်းနဲ့တနင်္လာနေ့လုံကမြန်မာနိုင်ငံရခိုင်ပြည်နယ်ကစစ်တွေမြို့ကိုဝင်ရောက်ခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကမုန်တိုင်းဆက်ကွင်းနဲ့ညှိသွားတဲ့ဒုက္ခသည်စခန်းမှာတော့အင်ဂျီ3000လောက်ပျက်စီးသွားခဲ့တယ်ဆိုပြီးတော့နိုင်ငံတကာကြက်ချင်းဒီဖွဲ့ကပြောပါတယ်။တနင်္ဂနွေနေ့ကကျင်းပလိုက်တဲ့ဒီထိုင်းနိုင်ငံထူးထူးရွေးကောက်ပွဲအစောပိုင်းမဲရီတွက်မှုတွေရဆိုတော့တိုက်ခန့်ပွေထိုင်းပါတီကထိတ်ကဥဆောင်နေပြီးတော့ထိုင်းလူငယ်တွေကြားမှာရေပန်းစားနေတဲ့ Move Forward ပါတီကဒုတိယနေရာမှာရှိနေပါတယ်။2014ခုနှစ်စစ်တပ်ကအာဏာသိမ်းယူပြီးတော့ဝန်ကြီးချုပ်ပရိချန်ဝူချာကိုနှစ်အုပ်ချုပ်ပြီးတဲ့နောက်အခုတစ်ချိန်ကျင်းပတဲ့ဒီရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်ဒီမိုကရေစီဆန်းသပ်မှုအဖြစ်ရောထိုင်းနိုင်ငံရဲ့အလှည့်အပြောင်းတွေအတွက်ပါရေးပါတဲ့ရွေးကောက်ပွဲတရားဖြစ်တဲ့လည်လာသူတွေကသတ်မှတ်ကြပါတယ်။ယူကရိန်းနိုင်ငံဘက်ကပြင်ဆင်နေတဲ့မျိုးဥတံမြန်ထိုးစစ်ဟာရုရှားပိုင်နယ်ကိုတိုက်ခိုက်ဖို့မဟုတ်ဘဲနဲ့ရုရှားသိမ်းယူထားတဲ့နယ်မြေတွေလွတ်မြောက်အောင်ဆွဲဖို့ဖြစ်တယ်လို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီးကဂျမန်ဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောပါရယ်ယူကရိန်းကိုရုရှားကျူးကျော်ပြီးကလေးကဆိုရင်တော့ဂျာမနီကိုပထမဆုံးအကြိမ်လာရောက်တဲ့ယူကရိန်းသမ္မတကိုဂျမန်ဝန်ကြီးချုပ်ကကြူးစူပါရယ်ရုရှားကျူးကျော်စစ်ကိုတံပြန်မှုနဲ့စစ်ကြောင်ချေမွသွားတဲ့တိုင်းပြည်ကိုပြန်လည်တည်ဆောက်ဖို့အတွက်ယူကရိန်းသမ္မတဟာဂျမန်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါရယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုသားညူကကြေညာပေးကြတာပါဒီညအစီအစဉ်ထုတ်လို့ရမှုကနန်းအောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Darrell Spence နဲ့ Zindab Abdurrahman တို့ဖြစ်ပါတယ် VOA American တိုင်းရဲ့မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုက်အစီအစဉ်တွေကို light to meter 24 40 51နဲ့ light meter 190အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမ်းမာရှင်လန်းကြပါစေပြောရေးကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်တန်ပ
This program has come to you from the Voice of America, Washington.